Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဇွန်လ28ရက်ရင်္ဂနေ့ည9:00နာရီကနေ10:00ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စင်ပါရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမအေးသနာကြပါရှင်ဥရောပသမဂ္ဂအဖွဲ့တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးပြီးတဲ့နောက်ပထမဦးဆုံးအကြိမ်အနေနဲ့ဗြိတိန်ရှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာဥရောပသမဂ္ဂရုံးချုပ်ကိုဒီကနေ့သွားရောက်ခဲ့ပါတယ်အမေရိကန်ပြည်အောင်စုကထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်မခွာညိုရေ
ကောင်းပါပြီအခုညနာဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးမှအောက်ဆုံးအုပ်စုစီးရင်ထက်သွင်းဖော်ပြထားမယ့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအစီရင်ခံစာကိုမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ
်အခုသတင်းတွေထွက်ပေါ်တာကိုဖြေခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေဥစာနဲ့ပတ်သက်ပြီးတော့တော်တော်စိတ်ပြက်မိပါတယ်အမေရိကန်ပြည်ထောင်စုဟာဒီစီရင်ခံစာမထွက်ခင်တည်း
ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်ဝင်ဖြစ်ပါတယ်မကြခင်နားဆင်ကြရဖို့ရှိပါတယ်ရှင်မြစ်ကြီးနားကလူငယ်တအူတနတ်တီမန်တည်ဆုံခဲ့တဲ့အဖြစ်ကိုအရက်ဖက်တရားရေးစစ်ဆေးပေးဖို့ကချင်လူမှုအတိုင်းဝိုင်းကလူလာပါတယ်ဝေါ်မြုံနယ်တရက်သမိန်ကျေးရွာကဒေသခံအချင်းချင်းပြည်ပခတ်ဖြစ်ခဲ့မှုကိုမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးခဲ့ပါတယ်ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ခဲ့ပြီးတဲ့နောက်ကမ္ဘာဈေးကွက်အခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းကြားကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရေဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကြီးညာပါမယ်ရှင
်။ EU ဥရောပသမဂ္ဂအဖွဲ့တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးခဲ့ကြပြီးတဲ့နောက်မှာတော့ပထမအဆုံးအကြိမ်အနေနဲ့ဗြိတိန်ရှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအခုခါမှသူ့ကိုကြည်ပြူမှုမရှိတဲ့ဥရောပသမဂ္ဂရုံးချုပ်ကိုဒီကနေ့ပဲတွားရောက်ခဲ့ပါတယ်။သူဟာဒီနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုဘတော့ဘလို့စမလဲဆိုတဲ့ခက်ခဲတဲ့မေးခွန်းတွေနဲ့ရင်ဆိုင်ရမှာပါ။ဒီကနေ့ကျင်းပခဲ့တဲ့ EU လွှတ်တော်အရေးပေါ်အစည်းအဝေးမှာပထမအဦးဆုံးတရားဝင်ပြောကြားမှုအနေနဲ့ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကမနှက်ပြန်မဟုတ်ပေမဲ့လည်းမကြာခင်မှာဗြိတိန်နိုင်ငံအနေနဲ့သူ့ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောကြားစေချင်တယ်လို့ပြောသွားခဲ့ပါတယ်။ David Cameron ကတော့ဒီနှုတ်ထွက်မှုနဲ့လုပ်ငန်းစဉ်ကိုမြင်မြန်ဆန်ဆန်စတင်မဲ့ပုံမရှိပါဘူး။သူကယာရုတာဝန်ကနေနှုတ်ထွက်မှာဖြစ်လို့သူ့ရဲ့နောက်တာဝန်ဆက်ပြီးတော့ယူမဲ့သူကဥရောပသမဂ္ဂဆိုင်ရာလစ်ဘွန်သဘောတူညီစာချုပ်ရဲ့ပုံမှန်50ကိုပယ်ဖျက်ပြီး UK ကနှုတ်ထွက်မဲ့ကိစ္စကိုတာဝန်ယူပြီးဆောင်ရွက်ရမှာဖြစ်တယ်လို့မစ္စတာကင်မရွန်ကပြောကြားသွားပါတယ်။ဝန်ကြီးချုပ်ကင်မရွန်ရဲ့ Conservative Party ကတော့သူ့ရဲ့ခေါင်းဆောင်တစ်ကိုကြာတာရင်းနေမှာစပြီးတော့အဆိုပြုမှာဖြစ်ပြီးစက်တင်ဘာလ2ရက်နေ့မှာအတည်ပြုကြေညာနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်နိုင်ငံ EU ကနေပြီးနှုတ်ထွက်တဲ့ကိစ္စကြောင့်ဒီကနေ့အင်္ဂါနေ့မှာလည်းအစုရှယ်ယာဈေးကွက်တွေကမောက်ကမထက်ပြီးဖြစ်ခဲ့ရပြီးတော့ဗြိတိန်နိုင်ငံအနေနဲ့ဒီလုပ်ငန်းစဉ်မှာအချိန်ကြာနေလေစီးပွားရေးရနှင်းနာမှုတွေပိုများလေဆိုပြီးတော့ပြင်သစ်တဲ့တခြား EU နိုင်ငံတွေစိုးရိမ်နေကြပါရဲ့ရှင
် EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ဗြိတိန်နိုင်ငံမှာသမိုင်းဝင်မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဥရောပခေါင်းဆောင်တွေကဗြိတိန်နိုင်ငံနဲ့ဆက်ဆံရေးဘယ်လိုပုံနဲ့ဆက်ရှိသွားမလဲဆိုတာစပြီးတော့ဆွေးနွေးနေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလွှတ်တော်မှာဒီကနေ့မိန့်ခွန်းပြောကြားတော့ဗြိတိန်နိုင်ငံဟာ EU အဖွဲ့ဝင်တွေရရှိတဲ့အခွင့်အရေးတွေကိုဆုံးရှုံးလိုက်မယ်ဆိုပေမဲ့ NATO ခေါင်းမြောက် Atlantic ဆက်ဆံချုပ်အဖွဲ့ရဲ့ယင်းနည်းတဲ့မဟာမိတ်အဖြစ်ဆက်ရှိနေမှာဖြစ်တယ်လို့ပြောကြားသွားပါတယ်။ EU အနေနဲ့တော့ရွှေပြောင်းဒုက္ခတွေပြဿနာအပါအဝင်တခြားအရေးကြီးတဲ့ကိစ္စရပ်တွေကိုလည်းမေ့ထားလို့မရကြောင်းသတိပေးသွားပြီး EU ဟာအရင်ကထက်ပိုပြီးတော့ခိုင်မာအားကောင်းနေထိုင်ရမယ်နောက်ထပ်ထပ်ပြီးတော့မကွဲဖို့လုပ်ရမယ်လို့ပြောဆိုသွားပါတယ်။ဥရောပနဲ့ဆက်ဆံရမှာဗြိတိန်ဟာ EU အဖွဲ့ဝင်မဟုတ်ပဲလွတ်လပ်စွာကုန်သွယ်မှုရထားတဲ့နော်ဝေနိုင်ငံနဲ့ဆက်ဆံရေးလို့ဖြစ်နေတယ်လို့ဥပမာပြီးပြောသွားခဲ့ပါတယ်။ဒါပေမဲ့လည်းဗြိတိန်က EU အဖွဲ့တွေကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းတွေမစတင်သေးပဲအနာဂတ်ဆက်ဆံရေးကိစ္စကိုတရားဝင်ပြုလုပ်လို့မရသေးဘူးလို့ Miss Market ကပြောပါတယ်။ဒါလို့ EU ကတင်ထွက်ဖို့ဗြိတိန်ရဲ့မဲပေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပလွှတ်တော်မှအရေးပေါ်အစည်းအဝေးခေါ်ယူတော့ EU Commission ဥက္ကဋ္ဌ Jean-Claude Juncker ကဗြိတိန်အနေနဲ့ EU နဲ့ဆက်ပြီးတော့ချစ်ချစ်ခင်ခင်ရှိသွားဖို့မျှော်လင့်ကြောင်းပြောသွားပြီးဗြိတိန်နိုင်ငံကသူ့ရဲ့ဒီချက်တွေကိုမသေးချာမချင်း EU နဲ့ညီနေမှုတွေဖြစ်နေမှာမဟုတ်ဘူးလို့ထပ်ပြီးပြောကြားသွားပါတယ်။
အမေရိကန်ပြည်အောင်စုမှာအသစ်ပြုတ်လုတဲ့စစ်တမ်းကောက်ယူချက်အသစ်တစ်ခုအရဒီမိုကရက်တစ်ပါတီဘက်ကနေပြီးတော့သမ္မတလောင်းဖြစ်တဲ့ရှင်ပြိုင်နိုင်တဲ့ Miss Hillary Clinton ဟာသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့ရှင်ရင်အကြမ်းဖက်မှုတိုက်ဖြစ်ရေးကိုပို့ပြီးတော့ကြွမ်းကျင်ချင်းကင်တွယ်နိုင်လိမ့်မယ်လို့အမေရိကန်နိုင်ငံသားတွေကယူဆကြပါတယ်။ Washington Post သတင်းစာနဲ့ ABC သတင်းရုပ်သံတို့ကပူးပေါင်းပြီးတော့ပြုလုပ်တဲ့စစ်တမ်းကောက်ယူချက်အရဖြေဆိုသူ50ရာခိုင်နှုန်းဟာအကြမ်းဖက်မှုကိုကင်တွယ်ဖို့အတွက် Miss Clinton ကိုယုံကြည်တယ်လို့ပြောပြီးတော့ Donald Trump ကိုယုံကြည်ကြောင်းတော့30ရာခိုင်နှုန်းကပြောတာပါ2015ခုနှစ်မှာပြင်သစ်နိုင်ငံပါရီမြို့တော်နဲ့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့တို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းအများပြည်သူရဲ့ထင်မြင်ယူဆချက်တိတိတသားပြောင်းလဲလာတာကိုဒီနောက်ဆုံးစစ်တမ်းကောက်ယူတဲ့ရလဒ်မှာတွေ့နိုင်ပါတယ်။ကယ်လီဖိုးနီးယားတိုက်ခိုက်မှုဖြစ်တုန်းကမစ္စတာထရမ့်ကမွတ်စလင်တွေကိုအမေရိကန်ပြည်အောင်စုရဲ့ပေးမွေမှုပြောကြားခဲ့ပြီးတော့ Republican တွေကတော်တော်ကိုထောက်ခံခဲ့တာပါ။အခုအခါမှာတော့စစ်တမ်းဖြေဆိုသူတွေက10ယောက်မှ8ယောက်ကတမန်လူတွေတဲကနေပြီးတော့ထပြီးတော့တိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတယ်လို့ဆိုပါတယ်။ဖြေဆိုသူတွေတဲက53ရာခိုင်နှုန်းဟာအဲ့လိုတိုက်ခိုက်တာမျိုးကိုအထူးစိုးရိမ်နေကြပြီးတော့ဖြေဆိုသူ3ပုံ2ပုံကတော့အဲ့လိုတမန်လူတွေတဲကနေပြီးတော့ပေါ်ထွက်တိုက်ခိုက်သူတွေကိုအစိုးရကတေချာတားဆီးနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြပါတယ်ရှင်
။အမေရိကန်တွေရဲ့မတော်တဆလေကြောင်းတိုက်ခိုက်မှုအတွင်းအာဖဂနစ္စတန်မြောက်ပိုင်းကွန်ဒုစ်ဒေသကတာလီဘန်တွေရဲ့အခြေကိုစခန်းမှာထိန်းသိမ်းခံထားရတဲ့အာဖဂန်တစားကန်ခုနှစ်ဦးတည်ဆုံသွားတယ်လို့ဒေတာအာဂါဘိုင်းတွေကပြောပါရယ်။တနင်္ဂနွေနေ့ကဒီလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်တွေလည်းတည်ဆုံခဲ့တယ်လို့အာနာဘိုင်းတွေက VOA အာဖဂန်ဌာနကိုပြောပါရယ်။ဒေတာကန်တွေကလည်းလူသေးပျောက်ရှိခဲ့တာပေါ် VOA ကိုအတည်ပြုပြောဆိုပါရယ်။အာဖဂန်စစ်သားတွေလို့ယုံကြည်ရတဲ့တည်ဆုံသူတစားကန်တွေရဲ့အလောင်းတွေကိုကွန်ဒုစ်မြို့ကစေယုံကိုဒီကနေ့တည်ဆောင်လာခဲ့တာပါ။အခုလို့တည်ဆုံခဲ့တာနဲ့ပတ်သက်လို့ဆက်ဆွဲပြောဆိုမှုတွေကိုအမေရိကန်တွေနဲ့သိရှိပြီးလို့ပင်တဂွန်အရာရှိတူဦးက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောမတော့ပါဘူးအစောပိုင်းတုန်းကတော့အာဖဂန်ပြည်ရဲ့ဝန်ကြီးဌာနကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဒီတာလီဘန်ခုနှစ်ဦးတည်ဆုံပြီးအဲ့ဒီထဲမှာအရာရှိတဦးလည်းပါဝင်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းတိုက်ခိုက်မှုအတွင်းအရသာတည်ဆုံမှုရှိကြလားဆိုတာကိုတော့ပြောမတော့ပါဘူးအာဖဂန်တပ်ဖွဲ့တွေကိုထောက်ကူပေးတဲ့အနေနဲ့တာလီဘန်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်နိုင်ဖို့သမ္မတဘရက်အိုဘားမားကအမေရိကန်စစ်ဘက်ခေါင်းဆောင်တွေကိုလုံပိုင်ခွင့်အာဏာပိုပေးပြီးသတင်းပတ်အတော်ကြာမှဒီတိုက်ခိုက်မှုဖြစ်ပွားတာပါခင်ဗျာ
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ American ပြည်အောင်စုကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအစိုးရဆုံးဖြစ်တဲ့ Iran, Syria, မြောက်ကိုရီးယားတို့နဲ့တံတန်းထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းဖတ်ကုံမှာလူကုန်ကူးမှုတိုက်ဖျက်ရေး Trafficking in Persons နှစ်ပတ်လည်အစီရင်ခံစာကိုထုတ်ပြန်မှာဖြစ်ပြီးတော့မြန်မာနိုင်ငံဟာအနိုင်ဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်3အထိရှော့ချခံရနိုင်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတွင်းမှာကလေးစစ်သားအုံပြုမှုနဲ့အတ္တမလောအပ်ပေးခိုင်းစေမှုတွေကိုရှော့ချဖို့ပို့ပြီးတော့လှုပ်ဆောင်အောင်လို့မြန်မာနိုင်ငံကိုလူကုန်ကူးမှုအဆင့်နှိမ့်ချတက်မှတ်မယ်လို့ပြောကြောင်းဝါရှင်တန်ဒီစီနဲ့ဘန်ကောက်မြို့ကသတင်းရက်ွက်တွေကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဒီကနေ့ပဲသတင်းဖော်ပြထားတာပါအမြင်နဲ့အတွင်းဝင်ဦးအောင်လင်းကတော့ဒီ TIP စီးမားမြန်မာကိုအဆင့်လျှော့ပြီးတော့တက်မှတ်မယ်ဆိုတဲ့သတင်းတွေတွေ့ပေမဲ့လည်းအမေရိကန်ပြည်အောင်စုဘက်ကတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကတန်တမန်တွေကတော့ဒီအစီရင်ခံစာမထွက်ခင်ကြိုးပြီးတော့မှတ်ချက်ပေးဖို့ညင်းဆိုပါတယ်လူကုန်ကူးမှုညှဉ်းငိမ်းမှာအဆင့်သုံးဖြစ်နေရှော့ချခံရတယ်ဆိုရင်နိုင်ငံတကာအလဲမှာအရှက်ရစေတဲ့အပြင်အမေရိကန်ပြည်အောင်စုရဲ့အရေးယူပိတ်ဆို့မှုတွေနဲ့ကြုံတွေ့ရမှာဖြစ်ပြီးတော့မြန်မာအမေရိကန်နဲ့တခြားနိုင်ငံတွေစီကအကူအညီတွေကန့်သတ်ခံရမှာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံကစားတောက်ဆိုင်တဆိုင်အတွင်းယူရို2016ဘောလုံးပွဲကြီးရှုနေချိန်မှာလက်ပစ်ဘုံးတလုံးပေါက်ခွဲရာကြောင့်လူရှည်ဦးတန်ရရသွားပါတယ်။အင်္ဂါနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဘာကြောင့်လုပ်တယ်ဆိုတာကိုတော့ရဲတွေကသေချာမသိရသေးပေမဲ့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုဖြစ်နိုင်ချေနေပါပြီးပုံကိုရေးအရာနဲ့စီးပွားပြိုင်ဘက်တွေရဲ့ရန်ညှိုးရန်စဖြစ်နိုင်တဲ့လာလာတွေကိုတွေ့ရပါတယ်။ဒီလိုတိုက်ခိုက်သူတွေကဘယ်သူတွေလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးပါ။ဒါပေမဲ့ဒီစီးပွားပြိုင်ဘက်တွေလက်စားချေတာဒါမှမဟုတ်ဒဏ်ရာရသူတွေတဲကတအူးကိုရေးတိုက်ခိုက်တာဆလာတွေဖြစ်နိုင်တယ်လို့စလန်ဂေါဒေတာရဲဌာနလက်ထောက်အကြီးအကဲအဗ်ဒူရာဟင်ဂျဖာကပြောပါတယ်။ ဒီပေါက်ကဲမှုကလက်ပစ်ဘုံဖြစ်တယ်ဆိုတာကိုလည်းသူကအတည်ပြုပါတယ်ပွဲစဉ်16မြောက်အီတလီနဲ့စပိန်ဘောလုံးပွဲကိုလူ20လောက်ကြီးရှုနေချိန်မှာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ကွာလာလမ်ပါမြို့စင်ဂျီဘုံကဖူချောင်းမြို့မှာရှိတဲ့မိုဗီဒါဘားဆိုင်ဝန်ထမ်းတဦးကပြောပါတယ်ခင်ဗျာ
နိုင်ငံတကာအစိုးရတွေနဲ့မိဖက်အဖွဲ့အစည်းတွေအနေနဲ့ဖွံ့ဖြိုးရေးဆိုင်ရာရည်မှန်းချက်တွေပြည့်မြောက်လို့အချိန်မြင့်မလုပ်ဆောင်ဘူးဆိုရင်တော့ကမ္ဘာပေါ်မှာအသက်9နှစ်အောက်ကလေးငယ်တန်း80နီးပါးက2030ခုနှစ်မတိုင်မီမှာတည်ဆုံနိုင်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရမုံငွေအဖွဲ့ UNICEF ကသတိပေးပါတယ်2030ဆင်ဆက်မပြတ်ဖွံ့ဖြိုးရေးအစီအစဉ်ကိုပြည့်မြောက်လှုပ်ဆောင်ကြဖို့နိုင်ငံတွေအနေနဲ့သူတို့နိုင်ငံအတွက်အစီအစဉ်ကိုတည်ချာချမှတ်အကောင့်ထည့်ဖို့ကို UNICEF ကတိုက်တွန်းပါတယ်
American ပြည်ထောင်စုမှာ Volkswagen Car Company ကသူကားတွေကနေကာဗွန်နိုင်အောက်ဆိုက်တံခွေထုတ်လွှတ်မှုနဲ့ပတ်သက်ပြီးတော့အချက်အလက်ကိုတင်မင်တကာ short chat ပေါ်ပြခဲ့ပြီးဒီပြီးခဲ့တဲ့ September မှာစပြီးတော့ထပ်ပေါ်လာတဲ့ကိစ္စကို Volkswagen Company ကဒေါ်လာတန်1000ကျပ်ပေးရဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။ဒီကနေ့မှာကြေညာမဲ့ဒီပေးရမှုမှာတော့ကာဗွန်နိုင်အောက်ဆိုက်ထုတ်လွှတ်မှုမြင့်မားတဲ့အဲ့ဒီကားမျိုးစားအစီးရင်5သိန်းနီးပါးကိုပန်ရှင်တွေစီကနေပြန်ဝယ်ဖို့အတွက်ဒေါ်လာတန်1000သုံးဆွဲမဲ့ငွေကြေးလဲပါဝင်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမကြာခင်မှာထုတ်ပြန်မှုရှိတဲ့ကမ္ဘာနိုင်ငံတွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအောက်ဆုံးအဆင့်အုပ်စုစီရင်တဲ့ထည့်သွင်းဖော်ပြမှာနဲ့ပတ်သက်လို့စိတ်ပျက်မိတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကတုံ့ပြန်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိစ္စမှာအမေရိကန်အပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါရဲ့နဲ့အခုလိုအမေရိကန်ကသတ်မှတ်တာကိုလက်မခံနိုင်တဲ့အကြောင်းမြန်မာဘက်ကကန့်ကွက်ခဲ့တာဖြစ်ပါတယ်။ကိုညံဝင်းအောင်ကစုံစမ်းတင်ပြထားပါရရှင်။
အမေရိကန်ပြည်ထောင်စုက2015ခုနှစ်မှာထုတ်ပြန်ခဲ့တဲ့ကမ္ဘာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို Tier 2အုပ်စုနှစ်ရဲ့စောင့်ကြည့်ရမယ့်နိုင်ငံစည်းနှဲမှာထည့်သွင်းဖော်ပြခဲ့တာပါဒီလိုအစောင့်ကြည့်ခံရတဲ့စည်းနှဲပါတဲ့နိုင်ငံဆိုတာကလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအခြေခံစံသတ်မှတ်ချက်တွေပြည့်မီအောင်လိုက်နာဆောင်ရွက်မှုမရှိသေးတာလူကုန်ကူးခံရမှုတွေတိတိတသာရှိနေသေးတဲ့အချက်အပါအဝင်ထိရောက်တဲ့ကင်တွယ်ဖြေရှင်းမှုအထောက်အထားမပြနိုင်သေးတဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်နောက်ထပ်လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့နိုင်ငံတွေကိုဆိုလိုတာဖြစ်ပါတယ်။ဒီသတင်းပတ်ကိုမကြာခင်ထွက်ပေါ်လာဖို့ရှိတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲအီရန်၊မြောက်ကိုရီးယား၊စီးရီးယားစတဲ့နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကို TR3 လူကုန်ကူးမှုတိုက်ဖျက်ရေးပြက်ကွက်တဲ့အစိုးဆုံးအဆင့်အုပ်စုတဲထဲသွင်းဖော်ပြဖို့ရှိနေတာကိုတော့မြန်မာအစိုးရကလက်မခံနိုင်တဲ့အကြောင်းတုံ့ပြန်လိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိစ္စမှာအမေရိကန်အပါအဝင်နိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေပါလျက်နဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကအခုလိုတတ်မှတ်တာနဲ့ပတ်သက်လို့စိတ်ပြက်မိကြောင်းမြန်မာနိုင်ငံသား၏ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဟိုအစီရင်ခံစာထွက်မယ်လို့ပဲကျွန်တော်တို့ပြရသေးပါတယ်။ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်ပြီးတော့တော်တော်စိတ်ပြက်မိပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုနိုင်ငံတကာနဲ့လည်းပါဝင်ပူးပေါင်းဆောင်ရွက်နေတယ်အမေရိကန်ပြည်ထောင်စုကဒီစီရင်ခံစာမထွက်ခင်တည်းကနေပြီးတော့ကျွန်တော်တို့ကိုအသိပေးတာရှိတယ်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာဒါပေမဲ့ဘာတွေပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ကတော့အတိအကျပြောဖို့လိုအပ်ပါတယ်မပူပေါင်းမှုလို့လည်းမဟုတ်ဘူးပူပေါင်းရဲ့သားနဲ့ဒီလိုမျိုးပြောတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့စိတ်ပြက်တယ်ဆိုတာလေးကိုပြောတာပ
ါမြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုအပါအဝင်အရမလိုအားခိုင်းစေမှုတွေကိုတမ်ဘရောကဆယ်စုနှစ်နဲ့ချီလှုပ်ဆောင်ခဲ့တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုတွေရှိခဲ့တယ်လို့ဒီလိုအခြေအနေတွေကတဆင့်လူကုန်ကူးခံရမှုတွေဖြစ်လာတတ်တာကြောင့်မို့အဲ့ဒီမူလပြဿနာကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ကင်တွယ်ဖြေရှင်းဖို့တောင်းဆိုခဲ့ကြတာပါဒီလိုတောင်းဆိုခံရတဲ့အပေါ်လှုပ်ဆောင်နေပါတယ်လို့ဦးအောင်လင်းကရှင်းပြပါတယ်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ဒုက္ခသည်ရိုဟင်ဂျာမွ슬င်တွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကလေးကပင်လယ်ပြင်ကိုဖြတ်ပြီးအရှိတောင်အာရှနိုင်ငံတွေစီကိုလေတွေနဲ့ထွက်ပြေးခဲ့တဲ့ဖြစ်ရမှာလူကုန်ကူးမှုတွေဖြစ်ပွားခဲ့တာပါအဲ့လိုလေစီးပြေးဒုက္ခသည်တွေနဲ့လူကုန်ကူးမှုပြဿနာတွေဟာဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒီလူကုန်ကူးမှုပြဿနာကိုမြန်မာအစိုးရကထိရောက်စွာဖြေရှင်းဖို့တောင်းဆိုခဲ့ကြပါတယ်ရခိုင်ပြည်နယ်ကမွ슬င်အရေးကိစ္စကိုမြန်မာအစိုးရကအရေးတကြီးကင်တွယ်ဖြေရှင်းနေပါတယ်လို့ဦးအောင်လင်းကပြောပါတယ်
ရခိုင်ပြည်နယ်မှာဖြစ်နေတဲ့ခမားတို့အစိုးရိုဟင်ဂျာမွတ်စလင်တွေကိုပြောနေတဲ့ကိစ္စဒီကိစ္စမှာပါဝင်ပတ်သက်တူအားလုံးကိုကျင့်တတ်အောင်ကျွန်တော်တို့ ဆောင်ရွက်နေတယ်ဆိုတဲ့ဟာလည်းကဘာတိဖြစ်ပါတယ်အခုမှပြင်ကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့မက်ဆီယာဟီလီတဲ့မြန်မာနိုင်ငံရောက်နေစဉ်နဲ့တော့လည်းကျွန်တော်တို့ပြောပြီးဖြစ်ပါတယ်အခြားအပြင်ဟိုတူတယ်မကပါဘူးတူရကီနိုင်ငံသားရဲ့ဝန်ကြီးလည်းလာခဲ့ပါတယ်ဒါအပြင် OIC ရဲ့ကိုယ်စားလှယ်လည်းကျွန်တော်တို့ယူလာပါတယ်ကျွန်တော်တို့အနေနဲ့ဘလောက်ဒီကိစ္စကိုအရေးကြီးကြီးကံကြွေဖြစ်ရှင်းနေတယ်ဆိုတဲ့ဟာလည်းသူတို့အားလုံးသိပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့မြန်မာအစိုးရကတရားဝင်ပြောဆိုထားပြီးရိုဟင်ဂျာဆိုတဲ့နာမည်အစားရခိုင်ပြည်နယ်ကမွတ်စလင်တွေလို့သာခေါ်ဝေါ်တုံးဆွဲကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကို NLD အစိုးရကမကြသေးခင်ကတိုက်တွန်းခဲ့ပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးအစိုးရခံစားတဲ့ TR3 အုပ်စုတဲ့ထဲသွင်းဖော်ပြခံရတဲ့နိုင်ငံတွေဟာအမေရိကန်ပြည်ထောင်စုအပါအဝင်အခြားနိုင်ငံတွေကပေးနေတဲ့အကူအညီတွေအကန့်အသတ်ခံရမှာဖြစ်တယ်လို့တန်ခါပိတ်ဆို့မှုအေးအေးယူမှုအစ်စ်တင်နဲ့လည်းရင်ဆိုင်ရဖို့ရှိပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုမြကြီးနားမြို့ကလူငယ်တအူးတနတ်တန်ရနဲ့တိတ်ဆုံမှုကိုလည်းကြည့်ကြရအောင်ပါ။မြကြီးနားမြို့မှာလူငယ်တအူးတနတ်မှန်ပြီးတိတ်ဆုံသွားတဲ့အပေါ်အရက်ဖက်တရားရေးစစ်ဆေးမှုတွေပြုလုပ်နိုင်ဖို့ကချင်လူမှုအဖွဲ့အစည်းတွေဘက်ကလှူလာနေကြပါတယ်။အာဏာပိုင်တွေကထုတ်ပြန်တဲ့ဖြစ်စဉ်နဲ့ဒေသခံတွေရဲ့သိရှိနားလည်ထားမှုကလည်းကွဲလွဲနေတာကြောင့်ဖြစ်ရမှန်စုံစမ်းဖော်ထုတ်ဖို့ကချင်ကြောင်းသားအဖွဲ့အစည်းကရောလူမှုအဖွဲ့အစည်းတွေဘက်ကပါတောင်းဆိုနေကြတာဖြစ်ပါတယ်။မြကြီးနားမြို့ကနေကိုသားညိုဦးကသတင်းပေးပို့ထားပါတယ်ရှင်
။ဂျွန်လ20ရက်နေ့တုန်းကဒီဒေသခံကချင်လူငယ်အချို့နဲ့ဒီမြကြီးနားမြို့မှာလူငယ်တွေတောင်းဝင်ကြနေတဲ့ရဲဘော်ချို့ဒီပြိပခဖြစ်ပြီးတော့ကချင်လူငယ်တူသေဆုံးသွားတဲ့နေရာဖြစ်ပါတယ်။အဲ့တော့ဒီဖြစ်ပျက်တဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနောက်ရဲဘက်ကနေပြီးတော့သတင်းထုတ်ပြန်မှုနဲ့ကျွန်တော်တို့မေးမြန်းကြည့်တော့ဒေသခံတွေရဲ့သိရှိထားတဲ့အချက်ကအတော်လေးကွဲပြားနေတာတွေ့ရပါတယ်
။ဟုတ်ကဲ့ကျွန်တော်ကအဲ့20ရက်နေ့ညနေ9နာရီကျော်လောက်ဆိုရင်ကျွန်တော်ခါတိုင်းဆိုင်ပိတ်တယ်လို့ပဲပေါ့နော်။အဲ့ဒီနေရာတော့9နာရီကျော်လောက်ကျွန်တော်လည်းဆိုင်ပိတ်ပြီးဒီလိုအပြင်မှာထက်နေတဲ့အချိန်မှာကြားတယ်။ဒီတော့အဲ့ဒီလူငယ်တွေကဆိုင်ကနှစည်းပဲ။တစ်စည်းမှာ2ယောက်2ယောက်ပေါ့နော်။အဲ့လို2ယောက်ဆိုင်ကနှစည်းနဲ့လူ4ယောက်ကဖြတ်သွားလိုက်တယ်။
ပြန်လာတော့
ဒီကျွန်တော်ဆိုင်ရှယ်ရလောက်ပဲဒီဒီနာအခွေက၄ယောက်ပဲကျွန်တော်မြင်တာကတော့ပေါ့နော်၄ယောက်အတူရှင်ချင်းပေါင်းတမ်းပြီးတော့မှပဲပုံမှန်ဆိုင်ကစီးတဲ့ပုံမှန်အတိုင်းပဲပေါ့နော်အဲ့လိုပဲဖြတ်သွားလိုက်တယ်ဖြတ်သွားလိုက်တော့ကျွန်တော်ကြားလိုက်တာတော့အဲ့ကလေးတွေကနည်းနည်းဩဆေးသွားတာတော့ရှိတယ်ပေါ့နော်ဒီတော့ဒီနေရာမှာအဲ့ညနေခင်းနေမှာအမြဲတမ်းဩဆေးနေကြပဲမနေ့လည်းဒီမှာကားပွဲစားနေဩဆေးတဲ့ဟာကျွန်တော်တို့ကဘာမှအဆမ်းမဟုတ်ဘူးပေါ့နော်ကျွန်တော်လည်းဒီလိုအမတ်တမင်းနဲ့ကြည့်လိုက်အောင်ဒါပေမဲ့အဲ့နောက်မှာဆိုင်ကတစည်းမှာစစ်သား၂ယောက်ဝတ်ဆောင်အပြင်ကတော့နောက်ကနေလိုက်သွားတာတော့တွေ့ရတယ်ဒါပေမဲ့အဲ့ဆိုင်ကစစ်တားဆိုင်ကကျတော့သူကတမင်နကလိုက်နေတဲ့ပုံစံပေါ့နော်အဲ့လိုလိုက်ခုခုအဲ့ဒီကလေးတွေကို focus ထားပြီးလိုက်နေတဲ့ပုံစံတွေလိုက်သွားတော့အဲ့ဟိုနာရောက်တဲ့အချိန်မှာတနတ်တန်တော့ကြားလိုက်တယ်ပေါ့ကျွန်တော်စိတ်ထဲမှာတော့အော်လမ်းခွဲလေးရောက်ပြီပေါ့ကလေးတွေကိုမတွေ့ပေးတော့မိုးပေါ်ထောင်ပြစ်လိုက်တာပဲနေမှာဆိုပြီးကျွန်တော်တော့အိမ်ပြန်သွားလိုက်ပြီ
အနာမဏီရဲ့သတင်းထုတ်ပြန်ချက်မှာတော့ရဲမှတ်တမ်းကိုကူကားပြီးတော့တစ်ဆုံးတဲ့သူအသက်19နှစ်အရွယ်ကွမ်ဆိုင်းအောင်အပါဝင်လူငယ်တွေကစစ်သားနှုတ်ကင်ထားတဲ့လက်နက်တွေကိုဝင်းအောင်တွေ့ယူလာမှလို့ပြန်လဲခုခံပစ်ခတ်ရင်လည်းအဲ့ဒီလူငယ်တစ်ဆုံးခဲ့ရတာလို့ဆိုပါတယ်မြကြီးနားမြို့ကအတော်များများကတော့ဒီလိုဆွဆွဲချက်ကိုမယုံကြပါဘူ
းတနတ်လူတော့မဖြစ်နိုင်တော့ပါဘူးဟုတ်ကဲ့
အ
ဲဘာကြောင့်ဆိုတာမဖြစ်နိုင်တော့ဘူးလို့ထင်တယ်လေသူတော်လည်းတယောက်တည်းပါ냐ဆိုတော့သူတို့အခွဲလိုက်လို့ပြောတယ်ဒါပေမဲ့အခွဲလိုက်လဲအဲ့မှာကဘာမှအေးရောင်မတွေ့ဘူးလို့ပြောတာပဲအဲ့ဒါဘယ်လိုဖြစ်ကြလဲအဲ့ဒီလမ်းခွဲမှာတော့တော့မကြည့်တော့
ရက်ခွဲအုပ်ချုပ်ရေးမှုကိုတွစ်ဆုံမေးမြန်းဖို့ကြိုးစားခဲ့ပေမဲ့တွစ်ဆုံလို့မရပါဘူးအခင်းဖြစ်တဲ့နေရာအနီးအနားမှာဆွေရဝန်ထမ်းအင်အားတွေလည်းရှိပါတယ်ဒါပြင်ဒီလုံခြုံရေးတပ်သား2ဦးတာဝန်ကျတဲ့ဗလမင်းထင်တရားနဲ့အခုအမှုဖြစ်ပွားရာနေရာကလည်းအတော်လေးကိုလှမ်းပါတယ်ရဲထုတ်ပြန်တဲ့အမှုဖြစ်စဉ်အရဆိုရင်တော့အမျိုးသမီးနဲ့အမျိုးသားလူငယ်4ဦးကိုစိုက်ကဲနဲ့လူငယ်10ဦးကနှောက်ယှက်တာကြောင့်မလို့ဗလမင်းထင်တရားမှာရှိတဲ့လုံခြုံရေးတပ်သားတွေကို4ဦးကအကူအညီတောင်းခံခဲ့တာလို့ဆိုပါတယ်အဲ့တော့သူတို့လေးဦးကိုလုံချွေးတက်သား2ဦးကလိုက်ပါပူဆောင်တဲ့အချိန်အခင်းဖြစ်ပွားရနေရာမှာစိုက်ကဲစီထည့်နေစဉ်လုံချွေးစစ်သား2ဦးကိုစိုက်ကဲနဲ့လူငယ်10ဦးကဝိုင်းဝန်းထိုးချိတ်ပြီးတော့တနက်လူယူမှုဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုနောက်ကမျက်မြင်ဒေသခံတွေရဲ့အဆိုနဲ့အခုလိုဒီဂျဲရဲ့မှတ်တမ်းအတော်လေးကွာဟတာတွေ့ရပါတယ်။ဒါကြောင့်လည်းဒီအဖြစ်ပြမှန်ကိုစုံစမ်းဖော်ထုတ်သွားဖို့အရေးကြီးတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်။
စေမကောင်တို့တော့ဖြစ်တာဘာကြောင့်လဲဆိုတော့နေ့ညအဝဇာရဒီမြို့လေကောင်ကြီးမှာတော့ဖြစ်တာလို့ဆိုတဲ့ခါကျတော့ဒါကတော့ပြောတယ်အဲဆိုကြားရတယ်ဒီတင်းကတုံးချက်တောင်ပြစ်တယ်လို့တဲ့ကြားရပြန်ဆိုတဲ့ခါကျတော့ချင်းချောက်တဲ့သဘောနဲ့ပြစ်တာလည်းမဟုတ်တော့ဒါအတေကိုပြစ်တဲ့သဘောဖြစ်တာတော့ပေါ့
တစ်ဆုံးသူလူငယ်နဲ့အတူပါရှိတဲ့ကြံလူငယ်9ဦးကိုဥပဒေအရစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့ရဲသင်းသာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒါပေမဲ့တကယ်တမ်းဒေသခံတွေရဲ့အပြောအရအခင်းဖြစ်ပွားမှုမှာရဲတပ်သား2ဦးနဲ့စိုက်ကဲစီးလူငယ်4ဦးပဲပါဝင်ပတ်သက်နေတယ်လို့ တက်တလာစဖြစ်ခဲ့တဲ့လူငယ်၈ဦးနဲ့နောက်ဆုံးလူငယ်၄ဦးတအုပ်စုတည်းဟုတ်ပါမလားဆိုတာကလည်းဒေသခံချုပ်ကတန်တရားရှိတာတွေ့ရပါတယ်။မြစ်ကြီးနားမြို့ပေါ်မှာတော့ဒေသခံလူငယ်ချုပ်နဲ့လူငယ်ရေးတပ်သားတွေကြားစကားများပြဿနာဖြစ်တာမျိုးအရင်တော့ကရှိခဲ့ဘူးပေမဲ့အခုလိုမျိုးလူအသေးပြောက်ဖြစ်တာမျိုးတော့မရှိခဲ့ဘူးလို့သိရပါတယ်။အခုတည်ဆုံးသူလူငယ်နဲ့ပတ်သက်လို့ဖြစ်ရမှန်ဖော်ထုတ်ရေးအတွက်ရန်ကုန်မန္တလေးမြို့တွေမှာစနားပြမှုတွေရှိခဲ့ပေမဲ့လို့မြစ်ကြီးနားမြို့မှာတော့စနားပြကန့်ကွက်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအမှုမှန်ပေါ်ရေးအတွက်ကချင်လူမှုအဖွဲ့အစည်းတွေနဲ့အခြားရှိနေအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်မှုတွေတော့တွေ့နေရပါတယ်။ကျွန်တော်သားညိုပါမြစ်ကြီးနားကနေပြီးတော့သတင်းပေးပို့တာပါ။
ကြောင်သာခွန်ဆိုင်အောင်တည်ဆုံမှုမှာစစ်ဘက်ကသတင်းထုတ်ပြန်ချက်နဲ့အရတားဘက်ကသိရှိနားလည်ထားမှုကွယ်လွဲချက်တချို့ရှိနေတဲ့အကြောင်းကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ကိုသားညူစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်။အခုပဲခူးတိုင်းဝေါ်မြွနယ်တဲကဘာသာရေးဆန်တဲ့ပြိပက္ခဖြစ်ရာအရက်ကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်သွားရောက်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ပြည်ပခတ်တချို့ဖြစ်ခဲ့တဲ့ပဲခူးတိုင်းကဒီတရဲသမင်ကြေးရွာကိုလူခွင့်ရေးကော်မရှင်နှစ်ရက်သွားရောက်ပြီးတော့လေ့လာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒီစစ်ဆေးမှုကနေဖြစ်ပျက်ခဲ့တဲ့ပြဿနာပေါ်လူခွင့်ရေးဆိုင်ရာကြေညာချက်တစ်စောင်ကိုထုတ်ပြန်သွားမယ်လို့လည်းလူခွင့်ရေးကော်မရှင်ကပြောပါတယ်။တရဲသမင်ကြေးရွာအနေနဲ့တည်ငြိမ်လာပြီးဖြစ်တာကြောင့်အစ္စလမ်ဘာသာဝင်ចောင်းသားတွေအနေနဲ့သက်ဆိုင်ရာအကြောင်းတွေမှာပြန်ပြီးတော့ပညာသင်ယူဖို့တွေကိုလည်းစီစဉ်နေပြီလို့ဆိုပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မေခကပြောပြမှာပါရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းကပြိပခအချုပ်ဖြစ်ပွားခဲ့တရဲသမိန်ကျွော်ကိုဒီကနေ့မှလူ့အခွင့်အရေးကော်မရှင်ဘက်ကတွားရောက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာပါဒီစစ်ဆေးမှုကနေဖြစ်ပွားခဲ့တဲ့ပြဿနာပေါ်ကော်မရှင်ဘက်ကလူ့အခွင့်အရေးနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်သွားမယ်လို့လူ့အခွင့်အရေးကော်မရှင်ကဒေါက်တာညံစောကပြောပါတယ်စစ်ဆေးမှုနဲ့လက်တလောတွေ့ရတဲ့တရဲသမိန်ကျွော်အနေထားပေါ်ဒေါက်တာညံစောကအဲ့ဒီရွာရောက်နေချိန်မှာခုလိုသူတွေ့မြင်သမျှကိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့လေ့လာနေတော့မလို့ခင်ဗျာကျွန်တော်တို့နှစ်ဖက်လုံးကိုခေါ်ပြီးတော့နင်းညာလုံးရှိပါလေခင်ဗျာပြက်စီွားတာအရင်ပလီချောင်းလို့ပြောတာပေါ့လေဒီတနည်းအားကိုသူပြောတယ်အဲ့ဒါအစ္စလာမ်ဘက်ကလည်းဟိုသူကကိုယ်ဆောင်လို့ပြောတာပေါ့လေယွာနာတချို့ဘက်ကလည်းပလီချောင်းလို့ပြောတယ်အဲ့ဒါရင်ပြက်စီလာတာတော့ဟိုတင်ဆိုင်နေနေပါပြက်စီလာနေနေရှိအဲ့ဒါလေးပါလို့ကျွန်တော်တို့ဒီမှာလည်းလုံခြုံရေးရလည်းကောင်းနေပါပြီ။အစီအစအခုထွက်လာရင်ကျွန်တော်တို့ကသက်ဆိုင်ရာတော့ကျွန်တော်တို့အကြောင်းကြားမယ်ကျွန်တော် statement ထုတ်ပါလို့အတက်ဟာကျွန်တော်တို့အကြံပြုပါပေါ့နော်။ဟို comment တွေပါပြီးတော့ဒီနေ့ဆိုင်နဲ့ဆိုင်နဲ့ယူကျွန်တော်တို့ comment ပေးပါ
။ဘကိုးတိုင်းဝေါ်မြို့နယ်တွေကတရဲသမိန်ကျေးရွာမှာဇွန်လ23ရက်နေ့ကဒေသခံလူပုဂ္ဂိုလ်အချင်းချင်းစကားများရာကနေအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဗလီတစ်ခုတိုက်ခိုက်ဖျက်ဆီးခံခဲ့ရတာပါ။ဘာသာရေးအသွင်ဆောင်တဲ့ပရိပခတွေကိုလူစုလူဝေးနဲ့လှုပ်ဆောင်တာမျိုးတွေဆက်လက်လှုပ်ဆောင်လာတာတွေမရှိသေးဘူးနှစ်ဖက်အချို့တူပေါင်းဆက်ထားတဲ့တည်ငြိမ်အေဂျင်ကြီးအဖွဲ့ဖွဲ့ကထိန်းချုပ်မှုတွေလှုပ်ဆောင်ထားတယ်လို့အဲ့ဒီဒေတာကပြည်내လွှတ်တော်ကိုယ်စားလှယ်ဦးမျိုးကျိုင်ကပြောပါတယ်အခြေအနေတည်ငြိမ်လာတာကြောင့်လက်ရှိမှာတော့အစ္စလမ်ဘာသာဝင်ចောင်းသားတွေအနေနဲ့ចောင်းရနာထရကနေပညာပြန်လည်သင်ယူမှုတွေစီစဉ်နေပြီလို့သူကအခုလို့ပြောပြပါတယ်ဟောဒီ
တော့နှစ်ဖက်အဖွဲ့လေးတစ်ခုအဖွဲ့ကြီးကနှစ်ဖက်လုံးကြီးရဲ့ပုံစံနော်ဟောတာပြည်내ရောတော့ငါရောအဲ့ဖွဲ့ရင်းဖွဲ့ရင်းအဲ့ဖွဲ့ရင်းကအားလုံးဒီလေအောင်လုပ်ပြီးတော့မနေ့ကဆိုရင်လူတို့လည်းသူကလေးတွေရဲ့တောင်းတဲ့လေးတွေကတော့အကုန်လုံးတောင်းကြတယ်အဲ့ဒီတောင်းမလေးတွေသိရတာအမှန်တော့တောင်းရတယ်ဟုတ်ကဲ့ဒါနဲ့တော့ဦးမင်းကတော့သူတို့ကလည်းပြောတော့သိမကောင်းဘူးနော်သူတို့ကဟိုနေနေခုအနေသူ့နေလေးပြောနေတာအကျွန်တော်ကလည်းတော့ဘယ်တော့တည်းရှိပြီးတော့ဒီစားချင်ဖို့ပြန်လာတော့ဒါကိုလည်းဆက်လက်တစ်ခါတော့သောသူတို့ရဲ့တရားပြောတဲ့ဟိုမျိုးတော့ကျစ်တာကတော့
ဆောင်ကြည့်နေရစေဆိုပေမဲ့ဒီကျေးရွာမှာတည်ငြိမ်သင့်တယ်လို့တည်ငြိမ်နေပြီလို့အဲ့ဒီဒေတာကိုစားပြုလှူတော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါပေမဲ့ရဲလုံကြုံကြီးတော့ရယူနေရစေဖြစ်တယ်လို့ပရိပခနဲ့ပတ်သက်ပြီးတစုံတယောက်ကိုအေးအေးယူဆောင်ရွက်တာမျိုးတွေလည်းအနာပိုင်းတွေဘက်ကမလုံဆောင်နိုင်သေးပါဘူး။ဆောင်ကြည့်နေရစေအနေထားပဲဖြစ်ပါတယ်။ပရိပခဖြစ်ပွားခဲ့တဲ့တရဲသမိန်ကျေးရွာမှာအင်ဂျီ1000ကျော်ရှိပြီးအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အင်ဂျီ50လောက်ရှိပြီးအရင်ကဗုဒ္ဓဘာသာတွေနေနဲ့အစ္စလမ်ဘာသာတွေကြားပြဿနာတစုံတရာကြီးကြီးမားမားဖြစ်ခဲ့ဘူးတာမျိုးမရှိပါဘူးအခုလက်ရှိဖြစ်ပွားခဲ့တာမှလည်းပုပ်ကိုရေးအရာပရိပခဖြစ်ပွားခဲ့တာဖြစ်ပြီးဘာသာရေးအရာထိပါလို့မှုကြောင့်ဖြစ်ပွားခဲ့တာမဟုတ်ဘူးလို့အဲ့ဒီဒေတာခံတွေကပြောဆိုထားပါတယ်ရှင
်မေခပြောပြခဲ့တာပါရှင်အခုဗြိတိန်နိုင်ငံ EU ဖွဲ့ကနှုတ်ထွက်မဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ဖို့ပြတိနိုင်ငံသားတွေမဲခွဲဆုံးဖြတ်ပြီးတဲ့နောက်ကမ္ဘာငွေကြေးဈေးကွက်မှာတည်တည်တသာတက်ရောက်မှုရှိခဲ့ပါတယ်။ကမ္ဘာဈေးကွက်နဲ့ထဲထဲဝင်ဝင်ချိတ်ဆက်မှုမရှိသေးသလိုပြတိနိုင်ငံနဲ့လည်းစီးပွားရေးဆက်ဆံမှုမရှိသလောက်ဖြစ်တဲ့မြန်မာနိုင်ငံမှာတော့အတိုင်းအတာတစ်ခုအထိရွှေဈေးတက်သွားတာကလွဲလို့သိတာတဲ့အကျိုးဆက်တွေမရှိသေးပါဘူး။ဒါပေမဲ့တဆင့်ခံတက်ရောက်မှုတွေကိုတော့စောင့်ကြည့်သွားရမယ်လို့စီးပွားရေးလုပ်ငန်းရှင်တိုင်ဝမ်ကသုံးသပ်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ဥရောပသမဂ္ဂ EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ပြီးနောက်မှာကမ္ဘာအစုရှယ်ယာဈေးကွက်မှာတည်တည်တသာဈေးကျခဲ့တယ်လို့ရေနံဈေးနှုန်းနဲ့ဗြိတိန်ငွေကြေးတန်ဖိုးလည်းကျခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ကမ္ဘာငွေကြေးဈေးကွက်နဲ့ဓာတ်ရိုက်ချိတ်ဆက်အယောင်းအဝယ်လုပ်တာမရှိသေးတယ်လို့ဗြိတိန်နိုင်ငံကလည်းဓာတ်ရိုက်စီးပွားရေးဆက်ဆံမှုမရှိတာကြောင့်တည်တာတဲ့ရိုက်ခတ်မှုတွေမရှိပါဘူး။ဒါပေမဲ့တဆင့်ကန်အနေနဲ့တက်ရောက်မှုရှိလာနိုင်တဲ့အပေါ်မှာတော့စောင့်ကြည့်ရမယ်လို့ကမ္ဘောဇာဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကပြောပါတယ်
။ဟိုတဆင့်ခါဘူးเนาะ indirect impact ခေါ်တာဘူး။တဆင့်ခါဆိုတော့ဥမာ UK နဲ့ဒါကုနာကစင်ကာပူနဲ့ဆိုရင်ဒါဆွတ်တယ်မြင်ရမယ်เนาะ။အဲဒါအဖက်ဘက်ကပါလေเนาะ။အဲ UK နဲ့ဟောင်ကောင်နဲ့အဲဒါဆွတ်တယ်မြင်နိုင်တဲ့အလားလားရှိတယ်။အဲတော့ဒီမှာတော့ကုနာကဒီစင်ကာပူတို့ UK တို့မှာရှိတဲ့ international ကတ္တမားကတ်တွေရှိနေတာပေါ့ဒီမှာ financial market တွေပါရှိနေတော့ဆိုတော့အဲ့ဒီကဂရက်ကဟိုဘယ်လိုရှိလဲဆိုတော့ဒါအငယ်တော့ဒါစောင့်ကျွန်တော်စောင့်ကြည့်ရမှာပေါ့နော်အဲစောင့်ကြည့်ရမှာဆိုတော့အဲ့ဒီဂရက်ကဟိုပြင်းထားမလားမပြင်းအောင်ဆိုတော့လေဒါဘောဘောဆယ်တော့တိပြပြောလို့မရဘူးဒါပေမဲ့တဆင့်ခံပြတဲ့အတွက်နော်ဟိုခုနကဘာပဲပြောပြန်ပါနိုင်ရင်တော့ direct ဟိုဒီအကျိုးတည့်ဘာနဲတဲ့အတွက်နော်မရှိလောက်လောက်နဲတော့မလို့အဲ့ဒီအတွက်ကတော့တဆင့်ခါလောက်ပဲလာမှာဆိုတော့ဒါခုနကရက်ကတော့တလောက်ပြီးတော့ရှိမယ်တော့မထင်အောင်ကျွန်တော်နေနဲ့တွေ့တာပါနော
်ဗြိတိန်တို့ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကြောင်းမြမစီးပွားရေးအပေါ်တိုက်ရိုက်တက်ရမှုမရှိပေမဲ့လဲရွှေဈေးကတော့ပုံမှန်ထက်တိတိတသာပိုပြီးတက်သွားတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ်အဲ
ရွှေဈေးကတော့ပုံမှန်နဲ့ဆိုင်တော့တက်သွားတဲ့နှုန်းကနည်းနည်းမြင့်တာပေါ့နော်ဆိုတော့လေဟိုစိတ်ပူတာစိတ်ပူလို့ဟိုဖြစ်တယ်လို့တော့အများကတာမန်ယူဆကြတယ်တကယ်တမ်းဟိုတကယ်တမ်းကျွန်တော်တို့များများသွားသွားတက်ရောက်တာမျိုးဘာမှတော့မတွေ့သေးဘူးကျွန်တော်တို့ဒါပေမဲ့အဲ့ဒီစိုးရင်နဲ့ဥစ္စာပေါ်မှာဘယ်လိုဟိုတုံ့ပြန်မလဲဆိုတာမျိုးတော့ဘလို့စေမတွေ့သေးဘူးလို့ပဲပြောရမှာပေါ့ခုနကရွှေစည်းအပြောင်းလေးကပြောင်းလေအပြင်တခြားတော့မတွေ့သေးဘူ
းဒါပေမဲ့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းသိပ်ပြီးအပြောင်းလဲမရှိတာကြောင့်မြန်မာစီးပွားရေးလုပ်ငန်းတွေအပေါ်မှာသိတာတဲ့ရိုက်ခတ်မှုမရှိတာလို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကသုံးသပ်ပေးမယ်စိုးရိမ်ချက်ရှိနေတဲ့အကြောင်းလဲပြောပါတယ
်ကျွန်တော်စီမှာအဓိကစီးပွားရေးလုပ်ငန်းအများစုကနိုင်ငံတကာနဲ့လုပ်တဲ့အခါမှာအမေရိကန်ဒေါ်လာနဲ့အများကြပါတယ်အမေရိကန်ဒေါ်လာအပေါ်မှာအပြောင်းလဲမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာနဲ့အပြောင်းလဲလည်းများဆိုတာရှိမှာပဲဟိုကရက်ကတော့ဟိုတည်တာရှိမယ်ဟိုကတော့ယူရိုနဲ့ပတ်သက်တာတော့အိတ်များဆိုတာမရှိပါဘူးတိုးတော်လည်းဟိုတွေးနေကြတာပေါ့လေဘာလိများဖြစ်လာမလဲဘာလိများတည့်အောင်လာမလဲဆိုတော့အနေနဲ့များစိတ်ပူနေကြတာတော့ရှိတာပေါ့ဒါကဘာစီးပွားရေးကိုတည့်အောင်မှဖြစ်တဲ့ပုံမှာပြီလေဟိုအရင်နဲ့ဆိုင်ပို့ပြီးတော့နိုင်ငံတကာနဲ့အကူအညီဆက်ဆံများလာတဲ့အခါကျတော့ဟိုတည့်အောင်မှုရှိလာလိမ့်မယ်ဆိုတော့ဆိုရင်ကျကြောက်ပဲလို့ရရှိပါတ
ယ်ဗီတင်တို့ဥရောပသမဂ္ဂ EU အဖွဲ့ကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပြီးနောက်တောက်ချာနေမှာကမ္ဘာအစုရှယ်ယာဈေးကွက်မှာတော့ American ဗီတင်ပြင်သစ်နဲ့ဥရောပအစုရှယ်ယာအညွှန်းကိန်းတွေအကျနဲ့ကြုံတွေ့ခဲ့ရပါတယ်အာရှဈေးကွက်မှာလည်းထိခိုက်ခဲ့ရပြီးဒေါ်လာဘီလီယံ900လောက်အထိဆုံးရှုံးခဲ့မယ်လို့ Bloomberg ဘဏ္ဍာရေးသတင်းဌာနကခန့်မှန်းခဲ့တာပါဒါပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့ကမ္ဘာတဝန်အစုရှယ်ယာအညွှန်းကိန်းတွေနဲ့ရေနံစိမ်းဈေးတွေပြန်ပြီးတည်ငြိမ်စပြုလာနေပြီဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုက်စူးစီးတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9:00ခွဲကဒီ10:00ထိဆက်ပြီးထုတ်လွှင့်ပေးသွားမယ်အစီအစဉ်ထဲမှာတော့ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေထဲမှာဒိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ရမှာဖြစ်ပြီးဒီဒိုက်ရိုက်လေးလိုင်းမတိုင်ခင်အရင်ဆုံးတော့အင်္ဂါနေ့ညတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုသိန်းထိုင်ဦးအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်
ရောဘတ်မကနှုတ်ထွက်မယ်ဆိုတဲ့ဒီနေ့ငယ်ဆုံးတဲ့ချက်ကအမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာလည်းရိုက်ခတ်နေပါတယ်။ Republican သမ္မတလောင်းဖြစ်လာမဲ့ Donald Trump ကပြည်ထောင်စုဆုံးဖြတ်ချက်အားသူ့ရဲ့မဲဆွယ်စည်းရုံးမှုတွေအတွင်းအဓိကပြောဆိုချက်တွေမှန်ကန်နေတယ်ဆိုတာအခိုင်အမာပြလိုက်တာလို့ဆိုပါတယ်။ Democratic သမ္မတလောင်းဖြစ်လာမဲ့ Hillary Clinton ကတော့ဒီပြောဆိုချက်ကိုကြည့်ရင် Donald Trump အနေနဲ့သမ္မတတာဝန်ယူဖို့မသင့်တော်ဘူးဆိုတာထပ်ပြီးပြနေတယ်လို့ဝေဖန်ပြောဆိုပါတယ်။ပြည်ထောင်စုနိုင်ငံဥရောပသမဂ္ဂနှုတ်ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
် One country has made a decision
နိုင်ငံတစ်ခုအနေနဲ့ဆုံးဖြတ်ချက်ချလိုက်ပါပြီအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုဖြစ်လာမယ်လို့မျှော်လင့်မထားခဲ့ဘူးဆိုတာကတော့ရှင်းပါတယ်ဘာပဲဖြစ်ဖြစ်အခြေခံအားဖြင့်တော့ဘဲပေးခဲ့တဲ့သူတွေရဲ့ဆန္ဒကိုကျွန်တော်တို့လေးစားရပါလိမ့်မယ
်ဒါပေမဲ့လည်း Republican Party သမ္မတလောင်းဖြစ်လာမဲ့ Donald Trump ကတော့ထွက်လာတဲ့ရလက်ကိုကျိုးဆိုတဲ့အကြောင်းပြောဆိုခဲ့တာပါ
people want to take their country
လူတွေကသူတို့တိုင်းပြည်ကိုပြန်လိုချင်ကြတယ်တိုင်းပြည်ကိုလွတ်လပ်စေချင်တယ်ဒီသဘောအတိုင်းပါပဲကျွန်တော်ကတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဖြစ်နေတာတွေနိုင်ရှင်ကြည့်မိပါတယ်လူတွေကနယ်နိမိတ်သတ်မှတ်ချက်တွေမြင်နေကြပါတယ
် Hillary Clinton ရဲ့မဲဆွယ်စည်းရုံးနဲ့ဂျော်ညာတွေမှာတော့အပြောင်းလဲတွေများတဲ့ကမ္ဘာမှာအခုဒီမျိုးတော်ကြတဲ့မျိုးဖြစ်နေတဲ့သမ္မတမျိုးဖြစ်နိုင်ရင်တော့ဘယ်သူမှမလိုချင်ကြပါဘူးဆိုပြီး Donald Trump ကိုရည်ရွယ်ထွန်းတက်ပါတယ်ပြည်ထောင်စုငွေကြေးခက်ခဲတွေကြုံမယ်ဆိုရင်ဒေါ်နယ်ထရမ့်အနေနဲ့စကော့တလန်မှာရင်းနှီးမြှုပ်နှံထားတဲ့စီးပွားရေးလုပ်ငန်းတွေကနေအကျိုးအမြတ်တွေရမယ်လို့တွက်ဆနေပုံရတဲ့အကြောင်းသမ္မတတိုင်းပေါ်မှာကမ္ဘာအဖြစ်အပျက်တွေကဆန်းသက်ကြပြီးဒေါ်နယ်ထရမ့်ကတော့သူ့ရဲ့ Gulf Queen တွေကနေဘလို့အကျိုးအမြတ်ရမလဲဆိုတာကိုပဲကြည့်နေတဲ့အကြောင်းမဲဆွယ်ကြော်ညာတွေမှာဝေဖန်ထားတာဖြစ်ပါတယ်ပြည်ထောင်စုငွေဥရောပသမဂ္ဂထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအတ္တလန္တိသမုဒ္ဒရာတစ်ဖက်ကပြည်သူတွေရဲ့မကျေနပ်ချက်တွေကိုမိမောင်းထုတ်ပြနေပြီးဒီလိုအလားတူဖြစ်ရတွေ့ဒီဘက်ကသမုဒ္ဒရာတစ်ဖက်ကအမေရိကန်ပြည်ထောင်စုမှလည်းရှိနေပါတယ်လို့ Republican ဘက်ကပြောပါတယ် Republican ထဲလွှတ်တော်မှ Mitch McConnell က ABC ရုပ်သံကားတစ်ဆင့်အခုလိုပြောခဲ့တာပါ
What you saw in England at least from what I read
အင်္ဂလန်မှာတွေ့ရတာကအနည်းဆုံးကျွန်တော်ဖတ်ကြည့်သလောက်လူတွေက Brussels မှာရုံးထိုင်နေတဲ့ရွေးကောက်ခံမဟုတ်တဲ့ bureaucrat တွေအမိန်ပေးနေတာတွေကိုကြည်ပြီးစိတ်ပြက်လာကြတာပါကျွန်တော်တို့ဒီတိုင်းပြည်မှာလည်းဒါမျိုးတွေတကယ်ပဲရှိနေပါတယ်။သမ္မတကရွေးထားတဲ့ bureaucrat တွေကလုံထုံးလုံနည်းတွေတိုးပြီးတတ်မှတ်တဲ့အတွက်စီးပွားရေးမှာနောင်နှေးတာတွေကြုံရပြီးတော့အားကောင်းမှုအရေးမှာအခက်အခဲတွေကြုံနေရတာပါ
။လူထုစစ်တမ်းတွေမှာတော့ Hillary Clinton က Trump ကိုသာစီရနေပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်သူမဲဆန္ဒရှင်အများစုကအမေရိကန်ပြည်ထောင်စုကိုလမ်းကြောင်းသစ်တစ်ခုနဲ့သွားစေချင်ကြပါတယ်။ဒီမိုကရက်တီဘက်ကတော့ယူကော့ပွဲဟာသဘောထားကွဲလွဲမှုနဲ့မကျေနပ်ချက်တစ်ခုတည်းကိုကြည့်ပြီးဖြစ်ကျင်အပြစ်ဆုံးဖြတ်မှာမဟုတ်ဘူးလို့ခုခံပြောဆိုနေပါတယ်။လူ့သမားရေးရာဝန်ကြီးတွန်ပါရက်စ်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ Differences between Secretary Clinton and Donald Trump in terms
နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်နဲ့ Donald Trump အကြားကွာခြားချက်ကစိတ်လက်မင်ပါပြောဆိုဆုံးဖြတ်တတ်တဲ့အလေးစားရိုက်နောက်ဆုံးဖြတ်ချက်မှန်မှန်ကန်ကန်ချတာမျိုးနဲ့တံပိုးထားမှုတွေကိုချပြတာမျိုးတွေမှာမတူကြပါဘူး။ပြီးခဲ့တဲ့နှစ်ပတ်မှာဒါကိုထပ်တွေ့ခဲ့ရပြီးပါပြီ။
အတ္တလန္တိသမုဒ္ဒရာတစ်ဖက်ဥရောပဖြစ်ရပ်တွေရဲ့ရိုက်ခတ်မှုနဲ့အမေရိကန်စီးပွားရေးနယ်လန်ထားမှုအပေါ်ထိခိုက်လာနိုင်ခြေတွေကလည်းသမ္မတရွေးကောက်ပွဲမှာအရေးကြီးတဲ့ဖွယ်ဖဲတစ်ခုဖြစ်လာနိုင်ပါတယ်။သမ္မတဥပမာဆိုရကတော့ပြည်ထောင်နိုင်ငံဥရောပကခွဲထွက်လိုက်တဲ့အတွက်တည်ရောက်နိုင်ခြင်းစိုးကျိုးတွေနည်းနိုင်သမျှနည်းအောင်လုပ်ဖို့လိုအပ်တယ်ဆိုပြီးအလေးနဲ့ပြောဆိုနေကြောင်းပါခင်ဗျာ။
သင်းထားအစီအစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုက်နားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမယ့်မတ်သိန်ဂီတိုင်းနဲ့အတူဖိတ်ကြားထားသူတွေလည်းလေးလိုင်းမှာအစီအစဉ်ဖြစ်နေပါပြီ။ထုတ်လုပ်သူမတ်ဆူမွန်နဲ့အတူတင်ဆက်ပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်အင်ကာနိညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေဒီညချမ်းမှာတော့မြမချမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးကိုဆွေးနွေးကြရအောင်ပါရှင်နှစ်ပေါင်းများစွာရွေရွင်းနေတဲ့မြမချမ်းမာရေးဆောင်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာအခုလက်ရှိအချိန်ထိထိခိုက်နစ်နာမှုတွေရှိနေသေးပါပြည်သူတွေအားထားလောက်တဲ့ချမ်းမာရေးစနစ်တရက်ဖြစ်လာအောင်ဘလို့ပြုပြင်ပြောင်းလဲကြမလဲပြည်သူတွေကြားမှာဘလို့အခက်အခဲတွေကြုံတွေ့ရသလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရှင်သန်ရေးကူညီမှုအသင်းကမတ်ရွှေချာနဲ့ချမ်းမာရေးပညာပေးဆောင်မတွေရေးသားနေတဲ့ဒေါက်တာမြင့်ဦးတို့ဖြစ်ပါတယ်ပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေလည်းရောက်နေပါပြီ။နောက်ဆာရီသားပေးဖို့ဆွေးနွေးထားတဲ့ကျမတို့ရဲ့သောရရှင်တွေရဲ့စာတွေလည်းအများပြားရှိနေပါတယ်။အခုရင်ဆုံးတော့ဒီကျမရေဆောက်ရှောက်မှုစနစ်ရဲ့ချိုးယွင်းချက်တွေကိုအရင်ပြောကြရအောင်ပါရှင့်။မတ်ရွှေကြာပြောပြပါအောင်ရှင့်။ကျမရေဆောက်ရှောက်မှုမှာဘလောက်တောင်လိုအပ်ချက်တွေရှိနေပါသလဲ။မတ်ရွှေကြာတို့အကူအညီပေးနေရတာမှရောဘလို့အခက်အခဲတွေနဲ့အများစုရင်ဆိုင်နေကြရပါလဲရှင့
်။ဒီကျမတို့ရတော့ဒီအဲ့ဒီမှာပတ်သက်လို့ကျမတို့ဒီလိုပါလေကျမတို့ဒီနေ့နေ့မှာစကြရီများကြီးကျင်းရပါလေအခုလည်းဒီမှာလေကျတော်များများကချိန်နိုင်လို့ရှိရင်ယောဂကြည့်လို့ပါလေချိန်နိုင်လို့ရှိရင်ဒီမှာအကြည့်ခေတ်ရှိရင်ဒီမှာလို့ရှိရင်ဒီမှာအခက်အခဲတွေရှိနေတယ်အရှင်ကြီးပါဘူးဒါလည်းဒီမှာပါလေကျမတို့ကသူ့ကိုပို့တဲ့နေရာမှာကျမတို့ကျင်းရတဲ့ဖြစ်ခဲ့ပြီလား
ဟုတ်ကဲ့ပါရှင်အဲ့တော့ဆရာထောက်ထားမြို့လည်းပြောပါရှင်လက်ရှိမြည်ဒီမြမကျမ်းမာရေးစောင့်ရှောက်မှုကဏ္ဍမှာဘာတွေများဟိုချုပ်ရင်းချက်တွေကြီးကြီးမားမားရှိနေပါလဲဘာတွေများပြုပြင်ဖို့လိုအပ်နေပါပြီလဲ
။ဟိုမကြခဏပြောသလိုပဲပေါ့ဗျာကျွန်တော်တို့ဒီကျမ်းမာရေးစနစ်ကြီးကိုကအသက်ငင်းနေတာကိုတို့တိုင်းပြည်မှာကျွန်တော်ကသူ့အသက်ရှင်သန်ဖို့အတွက်ကိုကျွန်တော်အသက်ဆက်ဖို့အတွက်ကိုစနစ်ကြီးကိုကျွန်တော်တော်တော်ပြောင်းရမှာပေါ့နော်။ဘာကြောင့်လဲဆိုတော့2000ခုကပေါ့နော်ကမ္ဘာကျမ်းမာရေးအဖွဲ့ကြီးရဲ့ကမ္ဘာနိုင်ငံတည်တည်190နိုင်ငံကိုစစ်တမ်းထုတ်လိုက်တဲ့အခါမှာပမာဏနိုင်ငံရဲ့ကျန်းမာရေးစင်တမ်းဟာတဲ့190နောက်ဆုံးပိတ်ပေါ့သူတောင်မှာ Sierra Leone ဆိုတဲ့နိုင်ငံလေးတနိုင်ငံမှရှိရတယ်။အဲ့ဒီကနေကျွန်တော်တို့ကလူလာရှင်လာလွန်လာနဲ့ဟိုဆေးရုံတက်တဲ့လူတွေခမားတော့ဆေးပြပေးတဲ့ဓာတ်တွေခံရတယ်။ဆရာဝန်တွေကဥနာတော်ကညွှန်ရင်မှုတွေဆရာဝန်တွေကဥနာတော်ကအလွဲကူတာချက်တွေအဲအမျိုးမျိုးပေါ့လေဟိုကျွန်တော်ကစနစ်ပေါ့အဓိကကတော့ဆရာဝန်တွေကြီးပဲလဲကျွန်တော်အပြစ်ပုံချတာမဟုတ်ပါဘူးနော်။အဲ့တော့စနစ်ကြီးတစ်ခုလုံးကအသက်ငင်နေတယ်ကျွန်တော်ပြောချင်တာ။အဲ့တော့ဆေးရုံမှာဒူနာတွေများပြီးတော့အထူးကဆရာဝန်တွေကနေတယ်။တနင်္ဂနွေလုံး50တန်းမှာဆရာဝန်ကအယောက်က4000မပြည့်ဘူး။အဲ့တော့2000ကျော်ကျော်ပေါ့2900လောက်မှာအမဆရာဝန်တယောက်ဆိုတာကအာဆီယံနိုင်ငံနိုင်နဲ့ရှင်လိုက်ရင်အယောက်ကိုနောက်ကျတယ်။ပြီးတော့ TV နိုင်ငံဖြစ် TV ဖြစ်များဆုံးနိုင်ငံခြားနိုင်ငံနေတဲ့ခုနကကျွန်တော်ပြောတဲ့ဒီ HIV အကုန်လုံးရှင်လိုက်လို့ရှင်ရင်ကျွန်တော်နိုင်ငံထိတ်ဆုံးမှနေတယ်ပေါ့ဗျာ။နော်အဲ့ဒီတော့ဆိုတာကပြောတာတရားတွေအကုန်လုံးထူပြောတယ်။လူနာတွေကျေနပ်လာဆိုတော့မကျေနပ်ဘူးလူနာတွေမှာဒီခုနပြောရဲမတ်ရွှေကြပြောသားတယ်လို့ပေါ့စိတ်စကားတွေမတတ်နိုင်ဘူးအများအရန်ကိုဝန်တော့ဝန်ဖို့တွေညဝန်တော့ဝန်ဖို့တွေပြီးခဲ့တယ်ပေါ့ဗျာ။အဲ့တော့ဆေးုံသွားမယ်ဆိုလို့ရှိရင်သူတို့ခင်ဗျာဂရင်းနေရာလေးတွေရတာမှုရကိုယ်ညာကိုယ်လာတယ်ချင်းအောင်ကိုယ်ညာကိုယ်လာတယ်ဒီတော့ကဆေးဝါအကုန်လုံးပေါ့လေဝေပေးရတယ်လက်အိတ်ကစပေါ့လေဒီလိုစနစ်ကိုအောက်မှာနေခဲ့ရတာသူတို့အိတ်ကိတ်ကိတ်ကတ်ထရာစိုက်ထုတ်ရတဲ့ငွေက85ရာခိုင်နှုန်းလို့ပြောတယ်ကျန်တဲ့15ရာခိုင်နှုန်းကဆေးုံကဂရင်းလေးနေရာလေးပဲပြီးတာအခက်မသိရင်ဂရင်းကို3000လောက်တရားအောင်ပါလေအဲအဲ့လိုမျိုးတွေကျွန်တော်တို့စနစ်ကြီးဟာသူတို့ဒုက္ခများခဲ့တယ်ပေါ့အဲ့တော့ယနေ့ကာလမှာဒါတဲ့သူကကျမ်းမာရေးအတုံးစိတ်ကိုလည်းတိုးရပြီဆိုပေမဲ့လည်းဒါဟာမလုံောက်သေးဘူးသူတို့ကဘေးမှာသွားအာယုံဆိုင်လို့ဆေးရုံတွေကိုကျွန်တော်တို့အဆင့်မြင့်တင်ဖို့ဆေးရုံတွေကိုပစ္စည်းပစ္စည်းတွေဝေဖို့နောက်ဆေးရုံတွေမှာဆရာဝန်တွေပို့ခန့်ဖို့ဒီလိုပဲအာယုံဆိုင်နေတယ်ဆေးရုံဆိုတာက secondary care လို့ခေါ်တာပေါ့ဗျာတကယ်ကဟိုရက်ွက်ထဲမှာဖျားနာနေတဲ့လူတွေအများကြီးဆေးရုံမတက်နိုင်တဲ့လူတွေအများကြီးအဲ့ဒီလူတွေဆေးရုံမပြောင်းအောင်အဲ့ဒီလူတွေကိုကျွန်တော်ကအောက်ကအောက်ခြေမှာကျွန်တော်ကုပြုစုကုသပေးမယ် primary care လို့ခေါ်တဲ့ပနာမကျန်းမာရေးဆောင်ရှောက်မှုတွေအရန်ကိုညော့နေခဲ့တယ် primary care ကိုကြာသားဖဆရာမနဲ့ပြစ်ထားခဲ့တာကြာပြီဗျာတော့ကျွန်တော်တို့ကြီးရွာပေါင်း6000 5000လို့ပြောတယ်အဲ့ဒီညာအကုန်လုံးသားဖဆရာမမရှိပါဘူးအဲ့သားဖဆရာမနဲ့ကြီးရွာကြီးလက်ပြည်သူလူထုတွေဟာလုံးပန်းနေပြီးတော့အိမ်ခုနကကလေးမွေးမယ်ဆိုရင်ဖေုံဆိုကြောက်ပြီးတော့မမွေးနိုင်ဘူးအဲ့တော့80ရာခိုင်နှုန်းကအိမ်မှာပဲမွေးကြတယ်
လက်သေးတွေနဲ့မွေးနေရတဲ့အနေအထားရှိတယ်။အဲဒီတော့ကလေးတွေတွေအသေးပြောက်တွေဖြစ်တယ်၊အာဟာရချိုးတယ်လူတွေဖြစ်တယ်။အဲတော့ကျွန်တော်တို့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကြုံခြုံငုံကြည့်လိုက်ရင်တော့ခုနကအသက်ငယ်နေပါပြီ။အဲ့တော့ကျွန်တော်တို့က health system strengthening လို့ခေါ်တဲ့ဆွေးဆံလို့မရဘူးဗျကျွန်တော်တို့ reform ပေါ့အစအနေစပြီးပြင်ရမယ်အဲ့ကျွန်တော်ဆိုလိုချင်တာက primary health care ပေါ့နော်အောက်ခြေလူလူတွေပနာမကျန်းမာရေးဆောင်ရှောက်မှုကိုကျွန်တော်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့နော်ဆေးရုံကိုအာရုံစိုက်တာကတက္ကနာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံမှာရင်းကျက်အမွှားကြီးခွဲနိုင်တယ်ဆိုပြီးကြွားတာကတက္ကနာပေါ့ဗျာကြောက်ကတည်းကကျွန်တော်အစားထုတ်နိုင်တယ်အဲလက်သေးတွေစားထုတ်နိုင်တယ်ဆိုတာကဆေးရုံရဲ့လုပ်ငန်းတွေကိုလေကျွန်တော်ဒါပေမဲ့အောက်ခြေလူလူမှာရက်ွက်ကြီးရစီထဲမှာကျေးဥသွားနိုင်တဲ့လူတွေအများကြီးပဲအသေးထုတ်အစားထုတ်ဖို့ဝေလာဝေးပေါ့ဗျာ။နောက်အဲ့ဒီတော့ဆိုတာကယောဂတခုဖြစ်လိုက်ပြီဆိုကြောက်နေတယ်။အဲ့ဒီတော့လူတွေကဘာလို့ဆေးပြီးတူနေကုတယ်။ဒါကအခုကစက်ဆေးတွေပေါ့ဗျာ။အခုခေတ်ဆိုလို့ရှိရင်ဆရာအောင်တော့မသာတော့ဘူး။ဆရာအောင်ဆိုတာကဈေးကြီးတယ်။အဲ့တော့စက်ဆေးဆိုတာကတရားဘူးလေပေါ့ဗျာ။နေရာဘူးလေပေါ့ဗျာ။အဲ့တော့အရေးချင်းနေရန်ရော့ကြလာတယ်။နောက်အဲ့တော့ဟိုရန်ခုတွေလည်းအရန်ပေါ်လာတယ်ဘလောက်ပဲဥတွေများများဥတွေကတက်မဝင်ဘူး။အဲ့ဒီစနစ်ကြီးကိုကျွန်တော်တို့အဲ့ဒါကြောင့်ပဲတိုင်းပြည်ဟာယူရင်းနဲ့ရှမ်းမာရေးစနစ်ကအသက်ငယ်နေပြီးဒီခုနေမှအများမကယ်လို့ရှိရင်တော့ကျွန်တော်အသက်ထွက်သွားလိမ့်မယ်။အဲ့ဒီတော့ယနေ့အစီအနေထားဟာဒီနေ့ဒါတွေဆွေးနွေးကြမယ်ဆိုတော့ကျွန်တော်ဝမ်းသာပါတယ်။အဲ့တော့ကျွန်တော်ကဒီလောက်ပဲကျွန်တော်ပဏာမအနေနဲ့ပြောပြလိုက်ပါရစေ။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ကျမပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဥတင်ထေဝင်းရှိပါတယ်ရှင်ဥတင်ထေဝင်းပါဝင်ဆွေးနွေးလို့ရပါပြီရှင
်။ဟာကျွန်တော်မြန်မာပြည်အကြမ်းမာရေးကောင်းဆောင်မှုစနစ်ကြတော့ပြောမယ်ဆိုရင်တော့ပြောဆောက်အောင်ဒီခဏနေလို့ကတော့ဟိုဒီတော့ကျွန်တော်တာတိတ်ပေါ်ရတယ်ပဲနဲ့ပြောရတော့မှာအားလုံးကျမ်းပါကျွန်တော်ကြိုးကြော်ရပါပဲအခုလည်းပဲငယ်တော်တော်ကတိုင်မနေတော့ငယ်တော်တိုင်မကြီးသူကြီးကျွန်တော်တို့ဆိုးရရဲ့ဝန်ဆောင်မှုကတော့ညံပြင်းနေသေးတယ်ဆိုတော့ဒီမှာကြည့်လိုက်အခုလည်းကျွန်တော်တို့ပြည်ပြည်ဆိုတဲ့ဒီမျိုးကရင်ငါးဆေးုံနဲ့တဲ့ဝင်ကြည့်ရင်ကရင်ငါးတော့မကြည့်ကြရတယ်မပြတ်သိလို့လေအဲ့တော့မှုကြောင့်ကျွန်တော်လည်းအရင်တိုင်းမဲ့ဒီဆရာမတွေကမန္တမဲကငေါ့တော်ငယ်ကျွန်တော်တို့ကကျွန်တော်တို့ဒီဒီရပ် NGO တခုပါကျွန်တော်ဒီဟိုစစ်ပတ်ကုတ္တူကြီးကမှလည်းကျွန်တော်တို့ကဟိုဝန်ဆောင်ပေးတာလေကျေးဇူးတော်တော့ကျွန်တော်လူနာထောက်ကတော့ကျွန်တော်ခုပေးပြီးသွားပြီအခမဲ့ကျွန်တော်ခုပေးပြီးသွားပြီနော်အဲ့တော့ကျွန်တော်တို့ဒီ NGO တွေကနတ်ပြတ်တော့ပို့တယ်ဒီမှာဆိုရင်ပို့ပြီးတော့ဘယ်မှာကျင်းဖို့လို့ကြာကျွန်တော်တို့ဒီမှတ်တမ်းနေမှာရှိတယ်ကျွန်တော်မှတ်တမ်းမှလည်းမှတ်ထားတယ်ဗျ
ဟုတ်ကဲ့ရှင်ကျေးဇ
ူးပါလေဒီမှာလည်းကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်ကကျွန်တော်တို့ကတော့တကယ်ဝန်ဆောင်ပေးတာမဟုတ်ဘူးဗျာဒီဘောကြောင့်တော့ပြင်နေလေအဲဒါကဟိုကျွန်တော်တို့ဒီဘောနဲ့လက်တယ်ပေါ့ကျွန်တော်တို့သားဘောပြင်မှာကျေးဇူးရတယ်ပဲဒီကအတော့ကိုယ်ရောတရားအပ်လို့သားဘောပြင်9000ပေးမှာဆိုတော့ဒါမှအနေနဲ့တော့တကယ်ကွန်ဖရင့်ဆီသေးပါဒီကျမတွေကညီဆိုရယ်တော့သိရတယ်ဟိုတလားဗျာဟိုတလားဟိုသိရတယ်တကယ်ဖြစ်ပါမင်းတို့ကွန်ဖရင့်ဆီသေးပါအကွာအရင်ကကျွန်တော်ပြောရကြည့်ရွာရွာလူလာလူလာရဲ့တမ်းမရေးဝင်လာ
တာဆ
ောင်းမလာတော့ပြီခေါ်ပြီးစိုးစိုးကပြေးပြေးနိမ့်နေတော့လည်းမပြောဘူးကြာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဥတင်သေးဝင်ပြောသလိုပါပဲကျမတို့
တ
ော့
ဟုတ်ကဲ့လက်ရှိကြည့်ရ
ဟုတ်ကဲ့ရှင်ဥတင်သေးဝင်ပြောသလိုပဲကျမတို့ဒီသောရရှင်တချို့လည်းဒီရွာတွေမှာဒီဒေသဒီမှာကျေးလက်ဒေတာတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုစာရေးသားပေးပို့ထားတဲ့ကျမတို့သောရရှင်တွေရဲ့စာတွေလည်းအများပြားရှိပါတယ်။အဲ့ဒီမှာတော့ဒီကိုမင်းနိုင်ဦးရေးပေးထားတာတော့ရွာတီရွာမှာကျမ်းမာရေးဝန်ထမ်းအ ਨੇ ဆုံးတအူးနှုံခန့်ထားပေးပါတဲ့။သူပြောတာဒီဆရာဝန်တွေမဟုတ်ပါဘူး။တားဖွားဆရာမတဲ့။နောက်တစ်ခါကြီးကြပ်နှစ်တအူးခန့်ထားပေးပါလို့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်။နောက်ကိုတန်းထွန်းဦးဆိုတဲ့သောရရှင်ကလည်းကျမ်းမာရေးဘက်မှာတော့တားဖွားဆရာမကို9ရွာ6ရွာလောက်မှာတယောက်ပဲထားပါတယ်တဲ့။အဲ့တော့သူကလည်းဒီတပ်ဖွဲ့ဆရာမလို့အခြေခံကျမ်းမာရေးစောင့်ရှောက်ပေးနိုင်တဲ့ဒီကျမ်းမာရေးဝန်ထမ်းတွေဟိုရွာတိုင်းရွာတိုင်းမှာခန့်ထားပေးဖို့ဆိုသူတို့လည်းဆွေးနွေးထားပါတယ်ရှင်ခုနဥတင်ထေဝင်ပြောသလိုပါပဲအဲ့တော့ကျမတို့ပါဝင်ဆွေးနွေးကြမယ့်ရှင်နေကြီးဆရာဦးကျော်လင်းရှိပါတယ်ရှင်ဆရာဦးကျော်လင်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျဟိုကျမ်းမာရေးအခုဒီဆိုးတော့ကျွန်တော်ပုံကိုပြောတာလည်းရှင်းပြဆရာပါဗျာဒါပေမဲ့ကျမ်းမာရေးနဲ့ကျွန်တော်တို့ဆက်နွယ်နေမယ်လို့ထင်တယ်ပေါ့ဗျာဆေးဝါးကျွန်တော်တို့လူနိုင်ငံတွေမှာလက်တက်စားနေဆေးဝါးတွေကဘာမှပြုတ်တော့ဝင်နေဗျအဲ့လိုဟိုဘယ်လိုမျိုးဆေးဝါးတွေကဆိုင်ရင်မိလားမမိလားမသိအကုန်လုံးပုံအဲ့ကျွန်တော်တို့ဒီရက်ွက်တွေဆေးဆိုင်တွေကျွန်တော်တို့မြို့နယ်တွေဆေးဆိုင်တွေဝယ်ရဆိုရင်ဒီဆေးဝါးအမှတ်ခံချက်တွေဘယ်သူမှလည်းဆေးဆေးချင်းလည်းမရှိဘူးအခုဆေးဆိုတာသူရောင်းနေတယ်ရောင်းတရေပြတာသူအပိုင်းကျွန်တော်တို့ကတော့လူလူအပိုင်းသေးကြတာပဲဗျအခုအထူးသဖြင့်တူပီယာဟာဒီကျွန်တော်တို့လို့မဟုတ်တဲ့ notes အစားအစာကိုအိန္ဒိယပြည်ကကျွန်တော်စောက်ပုံကိုကြည့်ကြရေးထာနာကြွကြဲမှုကြောင့်လည်းတင်ရကျထုတ်လိုက်တယ်။နောက်တော့တင်းတင်းကြပ်ကြပ်တုံ့ပြန်ထားတယ်။သူ့ရှုံမဝင်တော့လေ။အဲ့ဒီမှာဆိုင်ကြီးအမတားမဆိုးရတဲ့မေလမီးနေနဲ့ဓာတ်ညှိုးစားရဲ့အစိတ်တွေအဲ့ဒီကလေးလေးတွေမှာပါရတဲ့ကြောင့်ကျွတ်တို့နိုင်ငံကိုလုံးဝတရားနောက်ကတင်းတင်းကြပ်မသွေးရဘူးလေ။ ကျွန်တော်တို့နိုင်ငံပုံကိုယ်တွေအဲ့ဒီကြေညာချက်ကိုမကြားလိုက်ဘူးထင်တယ်ဗျ။အဲ့တော့ကျွန်တော်ဘာလို့ပြောရလဲဆိုတော့ဟိုတရုတ်ပြည်မှာတခါအဲ့လိုမယ်မီနဲ့တွေ့တယ်ဆိုတော့နှုတ်မုံကကျွန်တော်တို့ချစ်တမ်းမျိုးဒီကိုကိုရောက်လာတယ်ဗျ။အခုလည်းနွားလေးကိုပိတ်တယ်ဆိုပြီးနဲ့နွားလေးကိုဟာခိုးချုပ်ခိုးရတဲ့ရောင်းနေဆိုင်နေကျွန်တော်မြို့နယ်တွေမှာရှိနေသေးတယ်
။ဟုတ်ကဲ့ရှင့်
တရုတ်ပြည်ကြီးကိုယ်တိုင်နဲ့ကသူ့လူတွေကမဟုတ်မှန်းသိလို့လိုက်ဖမ်းနေပြီနဲ့အဲ့ဒီစီးတွေကျွန်တော်တို့ဆေးရတဲ့နိုင်ငံတွေမှာအကုန်လုံးလက်ထက်ဆိုင်ပြီးကိုဝင်နေဗျ။အဲ့တော့အဲ့ဒီကလေးတွေလေးကိုလူကြီးတွေအချင်းဝါတွေတော့ပြီးဖေးဖို့ပဲရှိ။အခု
ဟုတ်ကဲ့ရှင့်ဆရာဦးချော်လင်းကျေးဇူးတင်ပါတယ်အဲ့တော့ဆရာဒေါက်တာမြင့်ဦးရှင်ခုနရှင်းနေယူဦးချော်လင်းဆွေးနွေးသွားသလိုပဲမြန်မာနိုင်ငံမှာဆေးဝါးတုတွေရဲ့အန်တီရဲနောက်ခါဘေးအန်တီရဲမကင်းတဲ့ဒီကလေးနို့မုံလိုမျိုးဒီကုန်ပစ္စည်းတွေရဲ့အန်တီရဲကလည်းရှိနေတယ်လို့သူကဆွေးနွေးသွားပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆွေးနွေးပေးပါရှင်ဘယ်လောက်အန်တီရဲကြီးနေပါလဲ
အန်တီရဲကြီးရဆိုတာကခုနရှင်းနေယူပြောသလိုပဲပေါ့လေနော်တကယ်ကဥပဒေကရှိပြီးသားနော်ကျွန်တော်ဒီ save one နဲ့ခုနကဒီအစားအစာကိုစစ်စစ်ရေးအဖွဲ့ဆိုတာရှိပြီးသားဒါပေမဲ့ဓာရီအကုန်လုံးဟာနေဆက်ဒေတာတွေကိုချော်ဖြတ်လာတယ်ချော်ဖြတ်လာပြီးတော့အဲ့မှာနေဆက်က gate တွေမှာအဆင့် symbol လက်ပေးလိုက်ယူမှုတွေနဲ့ပြည်တွင်းကိုသွင်းတယ်သွင်းရင်းနဲ့ပြည်တွင်းမှာရောက်လာတာပေါ့နော် save one တွေထုံးနေတော့တစ်ချိန်လုံးကဆိုလို့ရှိရင် save company တစ်ခုကတည်ယုံဝင်ပေါ့နော်ကျွန်တော် cerebral license ဆိုတဲ့ save ပါပဲကျွန်တော်လေးဖြတ်တဲ့လူတွေကိုသုံးတာအဲ့ဒီသုံးတဲ့ save ကိုကျွန်တော်ကပြည်တွင်းမှာရှိတဲ့စံကြားရေးမှုချုပ်ချက်ကိုချင်းကားပြီးတော့သူ့စီရနဲ့အကုန်လုံးသူကတခါတည်း sole agent ပေါ့ဗျာဒီကနေ့ကတော့ဖြစ်နေအဲ့ဒီ CRFD ကကဘာမှာတော့မလုပ်သေးဘူး။ကဘာကြီးမှာစပြီးစမ်းတက်တာပေါ့ဗျာ။အဲ့တော့တခါထိုးမယ်ဒီဆိုရှင်သူကတစ်ချိန်ကို21လုံးထိုးရတယ်။သူ့ဆရာနေပဲအကုန်လုံးဝင်ရတယ်။ဘာတကူဒီဆရာကြီးတွေကအကုန်လုံးသူ့ဆရာပဲဝင်ရတယ်။အဲ့တော့အဲ့ဒီလိုနီးနဲ့6လတည်းနဲ့သူလည်းဘယ်လောက်ထိချမ်းသာသွားလဲတော့မသိဘူးပေါ့လေ။ဒါပေမဲ့နောက်ပိုင်းမှာဒီ CRFD ကြီးကျလာတယ်။အဲ့တော့ FD မကျခင်တဲ့ပမာဏပြည်နိုင်ငံမှာစမ်းတက်တယ်။စမ်းတက်ပြီးတယောက်တူးလေးပိုင်းလုပ်ပြီးတော့ဒီလေးကနေချန်နဲ့အလုံးအကျိုးမြတ်တွေရရှိသွားတယ်။အဲ့လိုနီးနဲ့ဗမာပြည်မှာဘလောက်ထိရှိနေသလဲဆိုတာဒါကကျွန်တော်ခံမှန်းတာဒါကျွန်တော်သိတဲ့တစ်ခုဆေးနံပါတ်လေးတစ်ခုကျွန်တော်ပြောပြတာဒီလိုဒီလိုနီးနဲ့ဆေးတွေနဲ့အပွင့်လာတဲ့နောက်ကဆေးအဝန်တွေကိုပေါင်းစည်းပြီးတော့ဆေးကုမ္ပဏီတွေကနေပြီးတော့နိုင်ငံတကာတွေကိုဟိုကုမ္ပဏီတွေမှလည်းသူတို့ညာခံနေတက်ဖို့တွေအပန်းဖြေခီးထွက်ဖို့တွေအခုမနေ့တနေ့ကပဲကျွန်တော်ကိုရီးယားကိုဆေးအဝန်တွေအုပ်စုလိုက်ခေါ်သွားတဲ့ဆေးကုမ္ပဏီရှိပါတယ်အဲ့တော့အဲ့ဒီ CEO ဖြစ်နေတဲ့ဆရာအောင်လေးနဲ့ပေါင်းပြီးတော့စေဝါတွေကိုကျွန်တော်တို့သုံးကြတယ်ပေါ့ဗျာ။အဲ့ဒီစေဝါတွေထဲမှာ FDA ကျွန်တော် approve လုပ်တာရှိတယ် approve မလုပ်တာရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်နေဆက်တွေအခုတစ်ဖက်နေဆက်တွေသားဝင်လာတဲ့ဆေးတွေယနေ့ရန်ကုန်မှာလည်းအဲ့ဆေးတွေများပြီ။ယနေ့အစိုးရကတော့ဒါတွေလိုက်ဖို့ထုတ်နေတယ်ပေါ့။လင်းစာတွေမှာလည်းပါတယ်ဥမာကလွတ်မှုကအစပေါ့လေ။အဲ့တော့အစားအသောက်တွေမှာလည်းတော်နည်းလည်းကောင်းပဲ။အဲ့တော့ဥပဒေရှိရနဲ့ဥပဒေကိုတလုံးကြားတလုံးကြားပေါ့နော်ကျွန်တော်အကျိုးမြမိမိကိုကျိုးအတွက်ကျွန်တော်သုံးချနေတဲ့လူတွေတောင်းဒါတွေကအန္တရာယ်ကြီးတယ်ဒါတွေကြောင့်ကျွန်တော်ပေခဲ့တဲ့လူတွေလည်းအများကြီးပဲယောဂဖြစ်ခဲ့တဲ့လူတွေလည်းအများကြီးပဲစမ်းသပ်ခံရတဲ့လူတွေအများကြီးပဲအဲတော့ကျွန်တော်ဒီဟာကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ခဏအစိုးရရဲ့ခုနပြောတဲ့အာဏာပိုင်တွေရဲ့အရေးမှုရန်ညံ့ပြင်းတာပဲပေါ့နော
်ဒါ
တခါလဲဆက်ဆက်လို့ပြောလိုက်မှာဆရာဝန်တွေကိုကျွန်တော်က license အတန်းတိုးဖို့ license တန်းတွေမြင့်နေဒါနဲ့ license မရှိဘဲစေကူတာနေတဲ့လူတွေမှာအများကြီးပဲတနိုင်ငံလုံးမှာဆရာဝန်ဦးကြီးအမ4000ရှိအောင်ပဲခုန license မရှိဘဲကုရတဲ့လူတွေကသူ့ရဲ့3000 4000မကဘူးကြေးရွာတိုင်းမှာရှိပါတယ်ရန်ကုန်မြို့ရဲ့တစ်ဖက်ကမ်းမှာတော့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်အဲ့တော့ကျမတို့သောရရှင်ဆရာပြောသလိုပါပဲဒီစေဝါအတူတွေရဲ့အန်တီရဲ့ရှိနေတယ်လို့တစ်ဖက်မှာလည်းကျမတို့သောရရှင်တယောက်ကိုသားသားဆိုတဲ့လူစာရေးသားပေးပို့လာတဲ့ဟာလူလည်းကျမဖတ်ပြချင်ပါတယ်ယနေ့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ကပိုက်ဆံမရှိရင်တည်ရမဲ့စနစ်ဖြစ်နေပါတယ်တဲ့သူရေးထားတာပါဒီယနေ့အချိန်မှာမြန်မာနိုင်ငံတွင်ကူးစက်ရောဂါဖြစ်တဲ့အသေးရောင်ဘီဘိုးစီဘိုးကလူတရာမှာ10ယောက်လောက်ကူးစက်ခံနေရပါတယ်တဲ့အဲ့ဒီရောဂါဟာလဲဒါလူသေးငွေကုန်ကျတဲ့အသေးရောဂါဖြစ်ပါတယ်တဲ့အဲ့တော့ဒီဟာကိုလဲသူမကုနိုင်တဲ့လူတွေအများအပြားရှိတယ်မရှိစင်ရသားပြည်သူတွေကလဲရောဂါဝေဒနာဖြစ်လာရင်လဲပိုက်ဆံမရှိလို့တည်ဖို့ပဲရှိပါတော့တယ်တဲ့အဲ့လိုရေးထားပါတယ်ရှင်အဲ့တော့မတ်ရွှေကြတို့ကတော့ဒါအရေးပေါ်လူနာတွေကိုဒါကဲတင်ပေးနေတဲ့ကူညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်ကူအဖွဲ့ဟာဆိုရင်လဲမတ်ရွှေကြတို့ရဲ့အတွေ့အကြုံရပေါ့နော်လူနာတွေပိုက်ဆံမရှိလို့ဆေးမကုနိုင်ခဲ့တဲ့ကုသဖို့ဟိုအခြေအနေမပေးခဲ့တဲ့အခြေအနေမျိုးတွေနဲ့များကြုံခဲ့ရပါသလားရှင်မတ်ရွှေကြမတ်ရွှေကြရှိပါလားရှင်မတ်ရွှေကြမရှိဘူးထင်တယ်အဲ့တော့ကျမနောက်ထပ်ပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်ဦးချစ်မြင့်ကိုဖိတ်ခေါ်ကြပါတယ်ရှင်ဦးချစ်မြင
့
်အာဟုတ်ကဲ့ဟုတ်ကဲ
့
ဟုတ်ကဲ့ရှင်မတ်ရွှေကြဒီအခုကျမတို့သောရရှင်တယောက်ကစာရေးသားပေးပို့ထားပါတယ်အဲ့ဒါတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကျန်းမာရေးစနစ်ကပိုက်ဆံမရှိရင်တည်ရမယ်စနစ်ပါတယ်ဒီဘီဘိုးစီဘိုးလိုအသေးရောဂါမျိုးတောင်မှဟိုစစ်ဆေးဖို့မထဟိုကုသဖို့မစိုးနဲ့စစ်ဖို့ဆေးဖို့တောင်မှပိုက်ဆံမတက်နိုင်တော့ဒီတိုင်းပဲနေချရတဲ့လူတွေလည်းတပုံတပင်ရှိပါတယ်တဲ့အဲ့တော့မတ်ရွှေကြတို့အနေနဲ့ရောဒီအရေးပေါ်လူနာတွေကူညီပေးတဲ့နေရာမှာငွေကြေးမတက်နိုင်လို့မကုနိုင်ခဲ့တဲ့အခြေအနေမျိုးတွေများရှိခဲ့ပါသလားရှင်ဘလို့အခြေအနေမျိုးတွေရှိပါလဲ
ကျွန်တော်တို့အများဆုံးတွေ့ရပါတယ်ရှင်အဲ့ဒါကြီးကဘာလဲဆိုတော့အခုတစ်ဖြစ်ဒီနေဘက်ကလူနာရအချင်းတော်မသိအောင်ရောက်လာကြတာတွေရှိကြပါတယ်ရောက်လာတယ်ဆိုကျွန်တော်တို့သူ့ကိုမေးလိုက်တဲ့အချိန်မှာဘာကြောင့်လဲဒီလူတွေကဘာကြောင့်မလာလဲသူဘာလဲဆိုတက်ဆက်မကတ်နိုင်ဘူးအဲ့လိုအနေနဲ့ဖြေကြပါတယ်ဘာကြောင့်လဲဆိုတော့တက်ဆက်မကတ်နိုင်ဘူးသီလကုမယ်ဆိုရင်တက်ဆက်အရင်ကုန်မယ်ကောင်းမဖြစ်တဲ့အတွက်သူတို့မှငွေကြီးမတတ်နိုင်တဲ့လူနာကိုငါကုရတဲ့အချိန်မှာသူတို့နောက်ကျတယ်။တချို့နောက်ကျတဲ့ဟာကိုကျမတို့အနေနဲ့ဟိုကုညီနိုင်သလားကုညီပေးပါလေ။သူရဲ့ဆိုတာလဲကျမကသူ့ကိုကုညီတယ်ဆိုတာကျမတို့ရဲ့အမှုရှင်တွေကလည်းလူတန်းပေးလို့ကျမတို့ကုညီနိုင်တယ်။ဒါမျိုးလူနာတွေလည်းကျမတို့ကုရတယ်။နောက်ကန်ဆာကန်ဆာလူနာတွေလည်းကျမတို့ကုရပါတယ်။သူတို့ကုရတဲ့နေရာမှာသူတို့ကလည်းတချို့တလူကြတော့လည်းဘာမှဖြစ်နေကြဒီကုရင်တက်ကြအရန်ကုန်မယ်ဆိုတဲ့စိတ်ကဆုံးနေကြတယ်။ဒီလိုအဲ့ဒီရက်စနစ်ကြီးကိုဒီဒီကြီးတွေကလည်းကျုံ့ရတာကိုအဲ့ဒါတော့ဒီကုမယ်ဆိုရင်တက်ကြအရန်ကုန်မှာပဲဆိုတဲ့အပြင်ဖြင့်စိတ်ကြီးတွေလေးတွေနဲ့ကုကြတယ်။ကုကြတဲ့နေရာမှာလုံမစိတ်ရောရလာကြတာဒီမှာအများကြီးကျုံ့ရတာပဲရှင်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါမရွှေချချေးစုပါ။အဲ့တော့ဆရာဒေါက်တာမြေဦးကျွန်မတခုမေးချင်ပါတယ်။ဒီလိုအခြေအနေပေါ့နော်။ဒီနိုင်ငံသူနိုင်ငံသားတွေပြည်သူတွေအနေနဲ့အသက်အန္တရာယ်နဲ့ကြုံနေရပြီဆိုတော့ရင်ဆိုင်နေရပြီဆိုတော့အခြေအနေမှာအစိုးရအနေနဲ့တာဝန်ယူပြီးကုသပေးဖို့ဟိုပြက်ကွက်နေတဲ့အပေါ်မှာရောဆရာအနေနဲ့ဘာများပြောချင်ပါလဲဒီကိစ္စဟာလုတ်ပေးဖို့မသင့်ဘူးလားလုတ်ပေးနိုင်တဲ့အနေအထားရောမရှိလို့လားရှင်ဆရာ
ဟုတ်သူတို့ပြောတယ်ပေါ့လေအေးအေးအဲ့ရောင်ပြီးဖို့စီဖို့မှန်ပါတယ်ဒါတွေကခုနအတော်ရှိကြပြောတယ်လို့ပေါ့ကင်ဆာလို့နောက်ကျပြီးမှသိတာမဟုတ်ဘူးစောစောသိသိသိရဲ့ဒီလိုစီပေါ်ဆက်လိုက်ရင်သိတာပဲဒါပေမဲ့ကုသနဲ့ဆက်လက်ပြီးတော့ကျွန်တော်တို့အကောင်ရေးရေးမယ်နောက်ကဂျီနိုတိုက်ခွဲမယ်ဒီအားတွေမှာရင်ကိုယ်ပတ်စံက၄သိန်းလောက်ပုံမယ်အဲ့တော့အဲ့ဒါမှဆေးမကုသတယ်ကိုအဲ့ဒီလို့ဖို့လူရစကြောက်သွားပြီဈေးတောက်မယ်ဆိုလို့ရှိရင်တခါဈေးဘုကတလားကိုအနည်းဆုံး၆သိန်းလောက်ပုံမယ်ဒါကအဲ့လိုတွေပေါ့လေအဲ့ဒါကြီးတွက်ပြီးတော့ကဲဒီလိုပဲစောင့်ကြည့်လိုက်မယ်ဆိုတော့အခုကျွန်တော်တို့အခြေခံ GP ဆရာဝန်လေးတွေအားသူနာဘလို့မေးရလဲဆိုတော့ဒါဆိုလို့ရှိရင်နောက်တစ်ခါတုံးလာမှာတစ်ခါပြန်ပြီးတော့ level function test ပေါ့ဗျာအသေးကိုပြန်ပြီးစစ်ပါသူတွေပြန်ဖောက်ပါအဲ့လိုနဲ့ပဲစောင့်ကြည့်လာတာနောက်တစ်ချိန်ကျရင်တို့ကမကုနိုင်တဲ့ဆင်ကိုရောက်သွားတော့မယ်အရန်ကိုသိကြည့်ရဆင်ရောက်သွားတော့မယ်ဒါဒီကုန်လုံးကခုနတော်ရွှေကြာတို့လိုရှင်ကိုအဖွဲ့တွေခုနကနာကူအဖွဲ့ဆရာတို့နဲ့ကိုတော်သူတို့လိုသူတို့ကဝိုင်းပြီးလုပ်နေကြတယ်လူမှုအဖွဲ့ကြီးများလုပ်တာအစိုးရကဘာလုပ်လဲအစိုးရကခုနကကျွန်တော်ပြောပါလားဒီစစ်ဆေးပေးနိုင်တဲ့ viral viral count ပေါ့နော် viral load လို့ခေါ်တာပေါ့ဒီကူပိုးကောင်ကြီးကိုတော့မှကျွန်တော်အလကားမစိစစ်ပေးနိုင်ဘူးဒီလိုဆိုလိုတာကမူတစ်ခုချမှန်ပါပေါ့အသေးရောင်သွားပြီးဖို့စီဖို့အခုဆိုရှင်အရန်ကိုကူးဆက်နေတယ်ပေးလူကြားထဲမှာလူတရားမှာအနည်းဆုံးကနော်6ယောက်ရှိရဲ9ယောက်ရှိရဲသူတို့ပြောနေတယ်။နော်အဲ့လောက်များနေတဲ့ဟာတွေကိုကျွန်တော်တို့ကသူစစ်တဲ့နေရာမှာတယ်မဟုတ်တော့ဘဲနဲ့ဒီပို့တွေ့တဲ့လူကိုအစိုးရအနေနဲ့ဒါကိုစေးအနေနဲ့ဘလောက်ချုပ်ပေးမယ်အဲ့လိုမျိုးအခုတော့ဆိုပါတော့ဗျာကျွန်တော်နိုင်ငံရေးကျင်းသားတွေကြည့်တဲ့အခါမှာနိုင်ငံရေးကျင်းသားမှာစီပို့တွေ့တယ်သူတို့ဘက်ကမနိုင်တဲ့ခါကျတော့မေတ္တာအဝေးဖောင်ဒေးရှင်းကနေငွေ3သိန်းထုတ်ပေးတယ်ဒါပေမဲ့မလောက်ဘူးကျွန်တော်တစ်ဖွဲ့ရံနေရှာတယ်ဥပဒေဖောင်ဒေးရှင်းကဘလောက်ပေးမယ်အဲ့လိုမျိုးရံကျွန်တော်ရအောင်လူနာကလည်းဘလောက်စိုက်ပေါ့အဲ့လိုမျိုးရံကျွန်တော်ဖြည့်ရှင်းနေရတယ်ဒါဟုတ်လားအစိုးရကတောင်းယူလိုက်မယ်ဆိုဒီဟာတွေဝန်တော့ဝန်တော့အရင်ပို့တော့ပေါ့ပါမှာပေါ့နော်ဒီလိုပဲကျွန်တော်တို့တခြားကဏ္ဍတွေမှာလည်းအဲ့တော့အစိုးရမှာပတ်စံမရှိဘူးရင်းနေအခုကျွန်တော်တို့ပတ်စံကိုဆယ်လာတိုးပေးလိုက်ပါပြီတိုးပေးလိုက်တော့အခုဒီရှင်းနေမှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုသူကျမ်းမာရေးဝန်ကြီးချုပ်ကသုံးဆွဲနိုင်ွယ်ရသွားပြီအဲ့တော့သူဘာလုပ်မလဲသူလုပ်တဲ့ခါကျတော့သူကစီးရုံတွေမှာစီးဝါတွေဖြစ်မယ်စီးရုံမှာဝန်ထမ်းတွေခန့်မယ်စီးရုံတွေမှာပစ္စည်းပစ္စည်းတွေခန့်မယ်ဒါဟာကျွန်တော်ခုနပြောတဲ့ secondary care လို့ခေါ်တဲ့စီးရုံကမှကုတဲ့ဟာလေအဲ့တော့ကျွန်တော်တို့ကလုံးပြောင်းတတ်တာကိုကျွန်တော်ကပြောင်းလာမယ်။ဒါဆိုတော့ primary care ပေါ့အခြေခံကျန်းမာရေးဆောင်ရှောက်မှုမှာတာပြီးရင်းနှီးမြှုပ်နှံရမယ်။ရင်းနှီးမြှုပ်နှံရဲဆိုတာကကျွန်တော်ပြည်ပရင်းနှီးမှုပြည်တွင်းရင်းနှီးမှုကိုကျွန်တော်ဖိတ်ခေါ်ရမှာပါအဲ့တော့ဒါဖြည့်ရှင်းတဲ့နည်းတစ်ခုကျွန်တော်တင်ပြတာလူရီယာပရိုင်မရီကေးကိုမိမိနေတယ်ဆေးရုံမှာပဲခုနပြောတဲ့ပြီးဖို့စီဖို့ဆေးရုံရောက်မှာပဲခုဖို့အတွက်ဆိုတာဖြစ်အောင်ဘယ်လိုကာကွယ်မလဲအဲကာကွယ်စည်းတွေဘယ်လိုထိုးမလဲအလားဘယ်လိုထိုးပေးမလဲအဲ့ဒါအစိုးရတာဝန်ယူလို့တာမဟုတ်ဘဲနဲ့ကျွန်တော်ခုနအသေးဖောင်ဒေးရှင်းလို့ကလိုက်လုပ်နေတာတော့အစိုးရမှာတာဝန်ပြက်ကွက်တယ်လို့မြင်ရတယ်အဲ့ဒီတော့အစိုးရကသူ့ဝန်ထမ်းတွေမလောက်ဘူးလို့ပြောမယ်သူ့ငွေမလောက်ဘူးလို့ပြောမယ်အဲ့တော့ကျွန်တော်ပြင်ပမှာကုနေတဲ့ဆရာဝန်တွေဟာ38,000လောက်ရှိတယ်။အစိုးရဝန်ကဆရာဝန်က10,000အောက်ပဲရှိတယ်။ကျွန်တော်ရှိလာရင်8,000ပေါ့ဗျာ။အဲ့တော့ PM GB လောက်ကန်စားနေဆရာဝန်က18,000ဒါတွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်ဆိုပါတော့ secondary care ပေါ့ဆေးရုံကုတဲ့ဆရာတွေနဲ့ primary care GB ထိုင်နေတဲ့ဆရာဝန်တွေပူးပေါင်းပြီးတော့ public private partnership ပေါ့ဗျာ။ဆိုတာကဟိုနေအစိုးရနဲ့ပုဂ္ဂလိကကျွန်တော် partnership ဆိုတာကတောင်းနေတယောက်ကလည်းဟိုနေမျှဝေခံမျှဝေစားပေါ့ဗျာ။အကျိုးအမြတ်လည်းရမယ်။အဲအကုန်တက်တဲ့ခါလည်းတက်မယ်ပေါ့ဒါမျိုးပေါ့ဗျာအဲ့ဒါပါတနာဖွဲ့တာပေါ့ဒီလိုလုပ်ငန်းကြီးဆိုတော့စမှာပေါ့
တော့ကျွန်တော်တို့ကအစိုးရမှာငွေမတက်နိုင်လို့ရှိရင်ကျွန်တော်တို့တခြားညီတဲ့ပေါ်ငွေရှာတာပေါ့ဗျာ health financing အခုသူတို့စမ်းတော့လုပ်နေပါပြီအာမခံစနစ်ပေါ့ကျမကြီးအာမခံစနစ်အခုသမရဥပမာဟာသူတို့သမရနိုင်ငံရာထူးမတက်ခင်မှာသူကသူတို့တိုင်းပြည်စနစ်ကြီးကိုခုနကအာမခံမရှိတဲ့လူတွေကိုအာမခံဝယ်ပေးမယ်ဆိုကြေညာပြီးတော့ခါလေ patient protection and affordable care act ဆိုပြီးတော့ခါလေပြဋ္ဌာန်းလိုက်တယ်။ဒါလည်းဆိုလူနာကိုကာကွယ်ပြီးတော့လူနာတိုင်းဈေးနှုန်းချိုသာစွာနဲ့ဥတာနိုင်တဲ့ဥပဒေဆိုပြီးပြဋ္ဌာန်းတယ်ဗျ။အဲ့ဒီပြုတွေကြောင့်အမေရိကန်နိုင်ငံမှာကျန်းမာရေးအာမခံမဝယ်နိုင်တဲ့လူ40%ကျော်လောက်ဟာဆေးရုံတွေမှာကုသခွင့်ရသွားတယ်
ဟုတ်ကဲ့ရှင်
ကျွန်တော်တို့နိုင်ငံမှာအဲ့ဒါတွေကမရှိဘူ
းအဲ့ဒါမျိုး
ကျွန်တော် primary care မှာအများဆုံးအခြေခံကျန်းမာရေးဆောင်ရှားမှုမှာအများဆုံးရင်းနှီးမြှုပ်နှံမှာနိုင်ငံတကာနဲ့လို့ပါခုနပြောတဲ့ဟိုနေ့ကျန်းမာရေးအာမခံထားမယ်ဆိုရင်လေလူတစ်ယောက်ကိုတစ်လမှာ1,000ဗျာတစ်လမှာ1,000ဗျာအဲ့လိုကျွန်တော်တို့သွင်းလိုက်လို့ရှိရင်ကဲသွင်းထားတဲ့သူဒီ5,000တန်ကုသချက်ကိုပေးမယ်5,000တန်ကုသချက်ကိုပေးမယ်ပေါ့တကယ်လို့သူမဖျားရင်တော့လေအဲ့ဒီ1,000ကိုအာမခံကုမ္ပဏီကစားလိုက်ပေါ့ဗျာ
အဲ့လိုမျိုး
ကျွန်တော်လုပ်လို့ရနိုင်တဲ့နည်းလမ်းနဲ့အများကြီးရှိပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ကျမမတ်ရွှေကြောင်ကိုအလှည့်ပေးချင်ပါတယ်ကျမတို့ဆွေးနွေးချင်ရလဲနောက်10မိနစ်လောက်ပဲရှိတော့တော့ကျမသောရရှင်ဆွေးနွေးဖို့ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သောရရှင်တွေကိုကျမဖိတ်ခေါ်နိုင်တော့ပါဘူးအဲ့တော့မတ်ရွှေကြာရှင်အခုအစိုးရအနေနဲ့သူတို့ကျမရေးစောင့်ရှောက်မှုကိုလုံလုံလောက်လောက်မပေးနိုင်တဲ့တစ်ဖက်မှာမတ်ရွှေကြာတို့လိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုနဲ့ပူးပေါင်းဆောင်ရွက်မှုအထောက်ပံ့ပေးမှုမှာရောအားရကျေနပ်စရာရှိပါရဲ့လား
ကျမတို့ကပူပေါင်းဆောင်ရွက်မှုဆိုတာကဘာမှရဲ့လို့တော့သိရှိပေါ့နော်ကျမတို့ကအဲ့ဒီရဲ့အခုဒီကျမတို့ရဲ့အဖွဲ့ကရန်ကုန်စည်းဝေးကြီးကိုစည်းရုံးနေမှာကျမတို့စံပြလူတွေဒီအလူဒီနာတွေတက်ကိုကျမတို့စံပြလူတွေလူအပ်တဲ့တီချူလေးတွေကျဲဥကေကမုံနွားနုတ်လေးတွေလူတွေဒါလေးတွေကိုသူတို့ကကျမတို့ကြည့်ကြည့်တော့ခွင့်ပြုတယ်နောက်ပြီးတော့ကျမတို့လူနာတွေတက်တယ်ပြည်တယ်ဆိုတဲ့နေရာမှာလည်းကျမတို့ခေါ်တော့တက်ဖို့ပြီးတဲ့လူနာကိုလည်းသူတို့ပုံမှန်အတိုင်းပါပဲကျမတို့အနေနဲ့ကျမတို့အထောက်ပံ့ပေးရလို့တော့မရှိအခုလိုပေါ့ကျမတို့လူသားနာဒီရဲ့ဝမ်းမလူနာတွေဆင်းရုံတက်နေတဲ့လူနာတွေကိုကျမလူသားနေကျမတို့လူသားမှုကိုပဲတူတူတူတူခွင့်ပြုပါတယ်တခါတလေကြားလို့ရှိရင်ကျမတို့ကလူနာအဓိကကျမတို့ကကြုံတွေ့ရတဲ့အကြီးဆုံးအခက်ခဲကဗန်းပီးလူနာဗန်းပီးမလူနာဆင်းရုံတက်ရမယ်ကျမတို့လမ်းခေါ်တယ်ကျမတို့သွားခေါ်တယ်သွားခေါ်လိုက်တဲ့အချိန်မှာကျမတို့ဆင်းရုံပို့တဲ့အချိန်မှာလူနာကောင်းမရှိဘူးသူတို့လုံးဝလက်မခံပါဘူးလုံးဝလက်မခံတဲ့အတွက်ကျမတို့ကလည်းအများခက်ခဲပါတယ်အဲ့တော့ကြတော့သူတို့အနေနဲ့ကြတော့လေဟုတ်ပါတယ်ဒီနာတော့မရှိဘူးဒီနာကိုကြည့်ဖို့သူတို့ဖေးရောင်ကလူတွေနဲ့လေကြည့်မဲ့လူမရှိတဲ့ကြသူတို့မှလည်းခက်ခဲတယ်ကျမတို့ဟိုအတင်းအနေနဲ့ကြတော့လေဒီနာကိုဟိုဒီဒီရကျမတို့အကြောင်းကြားတယ်ကျမတို့ကပတ်ခေါ်တယ်ခေါ်ပြီးဖေးရောင်ပို့တယ်ဖေးရောင်ရောက်တဲ့ချိန်မှာဟိုကွာဒီနာတော့မရှိလို့ဆိုကျမတို့ကဒီနာဘယ်ကိုပြန်တော့ပို့ရမှန်းသိဘူးအဲ့ရခက်ခဲတယ်ကျမတို့
ကဟုတ်ကဲ့ပါရှင
့်ကဲအများကြီးကြုံရပါတယ
်ဟုတ်ကဲ့ပါရှင့်မရွှေချာကျေးဇူ
းပါမဘီလူနာဆိုရင်ကျမတို့တော့ကောက်ရမှာတော်တော်ကိုကြောက်နေပြီ
ဟုတ်ကဲ့ပါရှင့်
ကျမတို့အနေနဲ့လည်းလုံးဝအဆအဆုံးတောင်းလို့ဘယ်လိုမှမရှိနိုင
်ဟုတ်တာပေါ့ဟုတ်ပါတယ်ရှင့်မရွှေချာကျေးဇူးတင်ပါတယ်ရှင့်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့ဒီမှာပဲရန်နာခွင့်ပြုပါရှင့်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင့်
ဒီရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်ဤသနာကျော်ကကြီးညာပေးပါအောင်မယ်ရှင
်။ EU ဥရောပသမဂ္ဂအဖွဲ့တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးခဲ့ကြပြီးတဲ့နောက်ပထမဆုံးအကြိမ်အနေနဲ့ဗြိတိန်ဝန်ကြီးချုပ် David Cameron ဟာအခုခါမှာသူ့ကိုကြည်ပြုမှုရှိတော့တဲ့ဥရောပသမဂ္ဂရုံးချုပ်ကိုဒီကနေ့ပဲသွားရောက်ခဲ့ပါတယ်။သူဟာဒီနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုဘတော့ဘလို့စမလဲ။စားတဲ့ခက်ခဲတဲ့မိခွန်းတွေကိုရင်ဆိုင်ဖြေဆိုရမှာဖြစ်ပါတယ်။အမေရိကန်ပြည်အစုကထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအဆင့်ထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအဆိုးရွားဆုံးအဖြစ်နဲ့အီရန်၊ဆီးရီးယား၊မြောက်ကိုရီးယားတို့နဲ့တံတန်းထဲထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဥအောင်လင်းက VOE ကိုပြောကြားသွားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီသတင်းဘက်ကမှလူကုန်ကူးမှုတိုက်ဖျက်ရေး Trafficking in Person နှစ်ပတ်လည်အစီရင်ခံစာကိုထုတ်ပြန်မှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှ Volkswagen ကားကုမ္ပဏီကသူ့ရဲ့ကားတွေကနေကာဗွန်နိုင်အောက်ဆိုက်ဒဏ်ငွေထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့အချက်လက်ကိုတမင်က short chart ဖော်ပြရဲဆိုပြီးတော့ပြီးခဲ့တဲ့ September မှာစပြီးတော့ထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်လို့ Volkswagen ကုမ္ပဏီကဒေါ်လာ100,000ကျော်ပေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ရှင်။
အင်္ဂါနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်ပုတ်ထူးနေ့အစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.